Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March လ31ရက်ကြာတာရီတိညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာနှစ်ရက်ကြာထိပ်သီးညီလာခံကိုဒီကနေ့ဝါရှင်တန်မှာသမ္မတဘရက်ကိုဘာမှအင်ရှင်ဖြစ်လက်ခံကျင်းပပါမယ်။ဆာဗီယာမျိုးသားရေးဆွေးနွေးဝါဒီတူအပေါ်နိုင်ငံတကာရာစုတရားခွင်ရုံးမှာဆွဲတင်ထားတဲ့ပြစ်မှုတွေအတွက်အပြစ်မရှိဘူးလို့တရားရုံးကဆုံးဖြတ်ပါတယ်။ကာတာနိုင်ငံကကမ္ဘာဖလားဘောလုံးပွဲအတွက်ဆောက်လုပ်ရေးတွေမှာမတရားလုပ်တာတွေရှိတယ်လို့လူ့ခွင့်ရေးဘုတ်ဘွဲကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။တိုင်းဒေသကြီးတွေမှာအစိုးရအဖွဲ့လုပ်ငန်းတွေစတင်လည်ပတ်နေပြီဖြစ်ပေမဲ့လို့ပြည်내တချို့မှာတော့အစိုးရအဖွဲ့ဖွဲ့စည်းဖို့လုံပန်းနေရဆဲဖြစ်ပါတယ်
။ဒီနေအစိုးရအဖွဲ့ဖို့တရက်မြက်လောက်ကြီးအချိန်လိုပါသေးတယ်။အဲဒီ set up တွေပြီးတော့မှကိုယ်ပိုင်ရုပ်ချုပ်ခွင့်ရပြီးအုပ်ခါတွေကံပစ်စာတွေဆိုပါမယ်။ပြီးတော့မှကျွန်တော်
ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ပြောသွားတာပါ။မကြခင်မှာအပြည့်အစုံကနားဆင်ရဖို့ရှိပါတယ်။တခြားအစိုးရသစ်လက်ထက်မှာပထမဆုံးအကြိမ်အဖြစ်နဲ့လက်ဗရောင်းရေးလှုပ်ရှားသူတူပြစ်ဒဏ်ချမှတ်ခံရတဲ့အကြောင်းနောက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်တွေလွှဲပြောင်းပြည့်ခဲ့ပြီးဆိုရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးတင်တဲ့ VOA တွေ့ဆုံမေးမြန်းချက်တွေကိုလည်းမကြခင်မှာတင်ပြပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကတလဲတင်ပြပေးကြပါမယ်ရှင်
။အမေရိကန်သမ္မတဘရက်ကိုဘာမာအနေနဲ့သူ့ရဲ့သမ္မတတက်တန်တွင်၄ကြိမ်နဲ့နောက်ဆုံးအကြိမ်မြောက်နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုဒီကနေ့ဝါရှင်တန်မြို့တော်မှာလက်ခံကျင်းပပါမယ်။နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွက်နိုင်ငံ50ကကိုယ်စားလှယ်တွေရောက်နေကြပါပြီ။နျူကလ িয়ার လက်နက်လုပ်လို့ရတဲ့ပစ္စည်းတွေကိုအကြံဖက်ဝါဒီတွေဒါမှမဟုတ်အန်ဒရယ်ပေးဖို့ရွယ်ချက်ရှိတဲ့လူပုဂ္ဂိုလ်တွေလက်ထက်ရောက်မသွားအောင်ထိန်းသိမ်းရေးကိစ္စဟာဒီအစည်းအဝေးမှာအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုပါဒီအစည်းအဝေးကိုရုရှားကမတက်ဘူးလို့ဆုံးဖြတ်တာဟာစိတ်မကောင်းစရာပဲလို့အမေရိကန်ကပြောပါတယ်နျူကလ িয়ার ဆိုင်ရာပစ္စည်းတွေဘေးကင်းလုံခြုံရေးမှာအကြောင်းမျိုးမျိုးနဲ့လက်ဟာတာတွေရှိနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်အဲ့ဒီလက်ဟာချက်တွေထဲမှာဒီပစ္စည်းတွေကိုစောင့်ကြကြည့်ရှုဖို့နိုင်ငံတကာမူပေါင်းမရှိတာကုန်သွယ်စည်းပွားရေးအတွက်ရည်ရွယ်တဲ့နျူကလ িয়ার ပစ္စည်းတွေကိစ္စတချို့နိုင်ငံတွေကပွန့်ပွန့်လင်းလင်းမလုပ်ချင်တာတချို့စစ်ဖက်တွေအနေနဲ့သူတို့ရဲ့နျူကလ িয়ার ပစ္စည်းတွေကိုဘယ်လိုထိန်းသိမ်းစီမံလုပ်ဆောင်မယ်ဆိုတဲ့ပေါ်သဘောတူညီချက်မရနိုင်တာတွေပါဝင်ပါတယ်။အခုထိပ်သီးအစည်းအဝေးတွင်နိုင်ငံတကာနုမြူစွမ်းရည်အေဂျင်စီ IAEA အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol အပြင်တခြားအဖွဲ့တွေနဲ့သမ္မတဥပမာကတွေ့ဆုံပြီးတော့နျူကလ িয়ার ဘေးကင်းလုံခြုံရေးပိုင်းပူးပေါင်းဆောင်ရွက်ရေးရှေ့တိုးလုပ်ဖို့ကိစ္စဆွေးနွေးပါမယ်။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပါရီမြို့တော်ကိုတိုက်ခိုက်မှုအတွက်အဓိကတန်းရရှိသူရဲ့ရှေ့နေကသူ့မှုတွေဟာတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေတဲ့ပြင်သစ်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ချင်းနေပါတယ်လို့ပြောလိုက်ပါတယ်။သူ့ကိုဖမ်းခံထားရတဲ့ဘရက်ဆဲလ်မြို့ကနေပြင်သစ်နိုင်ငံကိုလွှဲပြောင်းမဲ့ကိစ္စဆာလာအဗ်ဒက်ဆလမ်အနေနဲ့ရင်ဆိုင်ကန့်ကွက်မှာမဟုတ်ဘူးလို့ရှေ့နေစီဒရစ်မွာဆေးကဒီကနေ့သတင်းထောက်တွေကိုပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီးလေးလကြာရှောင်တိန်နေပြီးတဲ့နောက်မတ်လ18ရက်နေ့ကဘရက်ဆဲလ်မြို့တော်မှာသူ့ကိုဖမ်းမိလိုက်တာပါ။ပါရီမြို့တော်မှာလူပေါင်း130တေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတွက်ကူညီစီစဉ်ခဲ့တယ်ဆိုပြီးသူ့ကိုဆွတ်ဆွဲထားပါတယ်။ဘရက်ဆဲလ်မြို့တော်မှာလူပေါင်း32ယောက်တေဆုံးရတဲ့ပြီးခဲ့တဲ့သတင်းပတ်တိုက်ခိုက်မှုတွေမှာပါဝင်ခဲ့သူညေကိုနူးဖြစ်တဲ့ခါလင်းနဲ့အီဘရာဟင်အယ်ဘာကာဝရီတို့အဗ်ဒက်ဆလမ်ချားမှာလည်းချိတ်ဆက်ထားပါတယ်။ဒီတော့အတွင်းမှာပဲအသက်34နှစ်အရွယ်ပြင်သစ်နိုင်ငံသားရီဒါခရစ်ကအပေါ်အချမ်းဖက်ဝါဒကိုက်ဆွတ်တိုက်ခိုက်မှုဆိုင်ရာကနေဦးဆွဲချက်တင်နဲ့ပြင်သစ်အစိုးရရှင်းနေတွေကပုတ်ထူးနေမှာတရားစွဲတင်ပါတယ်။စီးနှင်းရှာဝေမှုတစ်ခုအတွင်းသူ့နေအိမ်တိုက်ခန်းကနေသိမ်းမိခဲ့တဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့လက်နက်တွေဟာပြင်းထန်တဲ့တိုက်ခိုက်မှုကြီးလုပ်ဖို့ကြံစီနေတယ်ဆိုတာထင်ရှားတယ်လို့အစိုးရရှင်းနေတွေကပြောပါတယ်။ခရစ်ကဟာ2014ခုနှစ်နှောင်းပိုင်းဒါမှမဟုတ်2015ခုနှစ်အစောပိုင်းမှာဆီးရီးယားနိုင်ငံကိုသွားခဲ့တယ်လို့တန်မြတ်ရှိထားပါတယ်။အကြံဖက်ဝါဒကင်ဆယ်တိုက်ခိုက်မှုဆိုင်ရာဆွဲချက်တင်တဲ့ဇူလိုင်လနှောင်းပိုင်းမှာဘယ်ဂျီယံအာဏာပိုင်တွေကခရစ်ကက်ကိုမျက်ကွယ်မှာပြစ်ဒဏ်ချမှတ်ထားပြီးသားဖြစ်ပါတယ်
။ကျူဘားနိုင်ငံကွမ်တနာမိုပင်လယ်ကွေ့အမေရိကန်ရေတပ်အခြေစိုက်စခန်းကအကျဉ်းစခန်းမှာထိန်းသိမ်းထားတဲ့အကျဉ်းသားတရားစင်လောက်ကိုလွှဲပြောင်းပေးဖို့စီစဉ်နေတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကကွန်ဂရက်လွှတ်တော်ကိုကြောင်းကြားထားပါတယ်။အကျဉ်းသားတွေကိုလက်ခံဖို့နှစ်နိုင်ငံထက်မနည်းကသဘောတူထားပြီးပြီလို့အမည်မဖော်တဲ့တာဝန်ရှိသူတွေကသတင်းဌာနတွေကိုပြောပါတယ်။လွှဲပြောင်းပေးမဲ့ထဲမှာပါတဲ့သူဒူကတော့အသက်38နှစ်အရွယ်ရီးမြင့်နိုင်ငံသားထာရစ်ဘာအူဒါပါ။သူက2008ခုနှစ်ကတည်းကဆန်ခတ်ခံဆန္ဒပြနေတဲ့အတွက်နေ့စဉ်သူ့ကိုအတင်းကျပ်အစာကျွေးနေရတာပါ။သူ့ရဲ့ကိုယ်လေးချိန်ကအခုဆိုရင်33ကီလိုဂရမ်ပဲရှိတော့ပြီးငကိုယ်တော့ကရှိခဲ့တဲ့ကိုယ်လေးချိန်ရဲ့ထက်ဝက်လောက်လျော့သွားပါတယ်။ဘာအူဒါဟာဂွန်တာနာမိုမှာထိန်းသိမ်းထားတဲ့အကျဉ်းသား60ယောက်ထဲကတယောက်ပါ။အာဖဂန်နစ္စတန်မှာအကြမ်းဖက်ဝါဒီတွေကိုနေနေရေးအမေရိကန်ဦးဆောင်တဲ့စစ်ပွဲတွင်ဖမ်းဆီးရမိတဲ့အကြံဖက်ဝါဒီတွေလိုတန်ရာရှိသူတွေကိုထိန်းသိမ်းထားဖို့ သမ္မတဟောင်းဂျော့ဂျ်ဒဗလူဘူးရှ်လက်ထက်မှာဒီဂျင်းစခန်းကိုဖွင့်ခဲ့တာပါ။ဘာအိုဒါအပါအဝင်အကျဉ်းသား38ယောက်လောက်ကိုတတိယနိုင်ငံတစ်ခုမှာရွှေ့ပြောင်းထားဖို့အတည်ပြုချက်ရထားပြုပါပြီ။ပထမဆုံးအထုပ်လွှဲပြောင်းတာကိုလာမယ့်ရက်နိုင်ငံပြန်မှာလုပ်ဖို့ရှိပြီးကျန်တဲ့လူတွေကိုတော့လာမယ့်သတင်းပတ်တွေအတွင်းဆက်ပြီးတော့လွှဲပြောင်းသွားမှာဖြစ်ပါတယ်။
ဆာဗီယာအစွန်းရောက်အမျိုးသားရေးဝါဒီခေါင်းဆောင်ဘူယာစလပ်စီဆဲလ်အပေါ်ဆွဲတင်ထားတဲ့စစ်ရာဇဝတ်မှုနဲ့လူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်မရှိဘူးလို့စစ်ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂတရားခွန်ရုံးကအဆုံးဖြတ်လိုက်ပါတယ်။1990ပြည်လွန်ပြည်နှစ်တွေကဖြစ်ခဲ့တဲ့ဘောလ်ကန်စစ်ပွဲနဲ့ဆက်ဆက်ပြီးသူ့အပေါ်ဆွဲချက်တင်ထားတာဖြစ်ပါတယ်။အသက်62နှစ်အရွယ်စီဆဲလ်အပေါ်ဒီဟက်မြို့အခြေစိုက်နိုင်ငံတကာရာဇဝတ်တရားခွန်ရုံး ICC ရှေ့နေတွေကစုစုပေါင်းဆွဲချက်9ခုနဲ့ဆွဲတင်ထားတာပါ။ယူဂိုစလာဗီးယားနိုင်ငံပြိုကွဲပြီးတော့ဖြစ်တဲ့လူမျိုးစုစစ်ပွဲအတွက်လူသတ်မှုနှိပ်စက်ညှဉ်းပန်းမှုမျိုးပြတ်တုတ်တင်မှုစတဲ့ဆွဲချက်တွေနဲ့ဖြစ်ပါတယ်။ဘိုယာစလပ်စီဆဲဟာအခုကစပြီးအချို့နှောင်းကလွတ်မြောက်သူဖြစ်သွားပါပြီလို့အင်ကာနေဆုံးဖြတ်ချက်မှာတရားခွန်ရုံးဥက္ကဋ္ဌတရားသူကြီးယွန်းကလော့ဒ်အန်တိုနီတီကကြေညာပါတယ်။2009ခုနှစ်ကနေ2012ခုနှစ်အထိကြာတဲ့တရားစစ်ဆေးမှုအတွေ့ရှေ့နေတွေဟာသူတို့ဆွဲတင်တဲ့အမှုအတွက်တက်တည်မပြနိုင်ခဲ့ဘူးလို့တရားသူကြီးကဆိုပါတယ်။ဆွန့်ဖြတ်ချက်ချတဲ့အချိန်ကတရားရုံးထဲမှာစီဆဲလ်ရှိမနေပါဘူး။သူက2003ခုနှစ်မှာ ICC မှာအဖမ်းခံခဲ့ပေမဲ့2014ခုနှစ်နိုဝင်ဘာလမှာအသေးကင်ဆာအတွက်ကုသမှုခံယူဖို့ဆာဗီးယားကိုပြန်သွားခွင့်ပြုခဲ့တာပါ။ဆွန့်ဖြတ်ချက်ကိုနားခံဖို့အတွက်ဒီဟိတ်တရားရုံးကိုပြန်သွားဖို့သူကညှဉ်းဆန်ပြီးအန်တုတဲ့အနေနဲ့ဒီလအစောပိုင်းကဥရောပသမဂ္ဂ EU နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့အလံတွေကိုဘဲလ်ဂရိတ်တရားရုံးရှေ့မှာမီးတင်ရှို့ခဲ့ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဂျာတာပရိညာဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုအင်ရှင်ပြစ်လက်ခံကျင်းပခွင့်ရထားတဲ့ကာတာနိုင်ငံမှာပွဲအတွက်တည်ဆောက်ရေးလုပ်ငန်းအများပြားဟာအတင်းအဓမ္မအလူခိုင်းစီတဲ့ဖြစ်ရမြောက်တယ်လို့ဗီဗီဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ကဆွဆွဲပြောဆိုလိုက်ပါတယ်။ကမ္ဘာဖလားဘောလုံးပွဲစဉ်တွေကံဘူးစောင့်နေတဲ့အာကစားကွင်းအများပြားတဲ့ကတစ်ခုဖြစ်တဲ့ခါလီဖာနိုင်ငံကအာကစားကွင်းစောက်လို့ရေလုပ်ငန်းကလုပ်သား132ယောက်ကိုတွစ်ဆုံမေးမြန်းခဲ့တယ်လို့ AI အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအကံစာထဲမှာဖော်ပြထားပါတယ်။အားလုံးဟာရွှေပြောင်းလူသားတွေဖြစ်တဲ့လူသမားတွေအားလုံးကသူတို့မတရားလုပ်ခံရတယ်ဆိုတာပြောကြပြီးအဲ့ဒါဟာစနစ်တကျဖြစ်နေတာလို့ AI အဖွဲ့ကပြောပါတယ်။တချို့လူသမားတွေဟာကျင်းမြောင်ပြီးညစ်ပတ်တဲ့နေရာတွေမှာနေကြရပြီးတော့တချိန်တုန်းကဆိုရင်လာပေါင်းများစွာလစာမရခဲ့ပါဘူး။သူတို့ကိုလစာပြန်ပေးတဲ့အချိန်ကျတော့ငကူကပေးမယ်လို့ပြောထားတာတည်းအများကြီးပိုနေတာတွေရှိပါတယ်။သူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုတင်ထားတာဒါမှမဟုတ်နိုင်ငံကထွက်ခွာခွင့်လက်မှတ်ထုတ်ပေးတာတွေကြောင့်ရွှေပြောင်းလူသားအများပြားဟာတိုင်းပြည်ကနေထွက်မသွားနိုင်ကြပါဘူး။သူတို့ကြုံရတာနဲ့ပတ်သက်ပြီးတိုင်တောတာမျိုးမလုပ်ဖို့ဖြစ်ရအများပြားမှာလူသမားတွေချင်းချောက်ခံကြရပါတယ်။ကာတာနိုင်ငံမှာလူသမားဆိုင်ရာချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူ့အခွင့်အရေးအဖွဲ့တွေကဆွဆဲပြောဆိုလာတာအတော်ကြာပြီဖြစ်ပေမဲ့အခုအစီရင်ခံစာကတော့ကမ္ဘာဖလားဘောလုံးပွဲအတွက်နေရာတွေတိဆောက်ရေးမှာမတရားလုပ်တာတွေနဲ့ပတ်သက်တဲ့ပထမဆုံးအစီရင်ခံစာဖြစ်ပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဆောက်လုပ်ဆဲတရားဒဇင်ပြိုကျတာကြောင့်လူ10ယောက်ထဲမှနေတေဆုံးသွားပါတယ်။ကိုလ်ကာတာမြို့ကအဲ့ဒီတရားပြိုကျတဲ့ဖြစ်ရပ်မှာကွန်ကရစ်ဒုံးတွေအောက်ပိတ်မိနေမယ်လို့ယူဆရသူတွေကိုကယ်တင်ဖို့ရှာဖွေရေးလုပ်နေပါတယ်။တခြားလူဒါဇင်ပေါင်းများစွာလည်းဒဏ်ရာရပါတယ်။
हटात ब्रिज जोर से आवाज हुआ हम लोग एकदम डर गए बहुत जोर कल रात को ढलाई हुआ था ब्रिज
अतन चेजी ထွက်လာတာကြောင့်ကျွန်တော်တို့ထိတ်လန့်သွားပါတယ်ဒီဒါအပိုင်းမှာညကမှာကွန်ကရစ်လောင်းထတာပါကျွန်တော်ကအောက်ကိုဆင်းပြီးဖြောရေသွားယူမယ်လို့စဉ်းစားနေတော့မှာပဲတရားပြိုကျတာကိုတွေ့လိုက်ရတာကြောင့်ကန်ကောင်သွားပါတယ်လူအတော်များများတေးကုန်ကြတယ်လို့အဲ့ဒီမှာရှိနေတဲ့ဒေသခံတဦးကပြောပါတယ်တရားပြိုကျချိန်မှာလူစည်းများတဲ့စိုက်ကားတွေအပါအဝင်လူတွေနဲ့ကားတွေအတော်များများတရားအောင်မှာရှိနေတယ်လို့မျက်မြင်တွေ့သူတဦးကပြောပါတယ်
။အမေရိကန်သမ္မတယူကော့ပွဲမှာ Republican Party ကိုဇာပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေရဲ့ထိတ်ကပြေးနေတဲ့ Donald Trump ကကိုယ်ဝင်ဖျက်ချတာကိုအမေရိကန်ပြည်ထောင်စုမှာပိတ်ပင်ကန့်သတ်ထားတယ်ဆိုရင်အဲ့ဒီလိုလုပ်တဲ့အမျိုးသမီးတွေကိုအပြစ်ပေးတယ်လို့ပြောတဲ့အတွက်ပြစ်တင်ဝေဖန်ခံရပါတယ်။ MSNBC ရုပ်သံသတင်းဌာနမှာအဲ့ဒီလိုပြောပြီးနိုင်ပိုင်းအတွက်မှာပဲ Trump ကသူပြောခဲ့တာကိုပြန်ပြင်ပြီးတော့ကိုယ်ဝန်ဖျက်ချသူတွေကိုပဲရာဇဝတ်ကြောင်းရရေးယူရမယ်လို့ပြောပါတယ်။ထရမ်ရဲ့ကနဦးမှတ်ချက်ဟာမူဝါဒရေးရပိုင်းသိရှိနားလည်မှုအားနည်းတယ်ဆိုတာကိုပြနေတယ်လို့ဝစ်ကွန်ဆင်ပြည်နယ်မဲဆွယ်စည်းရုံးပွဲမှာတက်ဆက်ပြည်နယ်ထက်လွတ်တော်မှတ်တက်ခရုစ်ကပြောပါတယ်။ ဝက်စကွန်ဆင်ပြည်နယ်ဟာလာမယ့် primary ဘဏ္ဍာမရွေးချယ်ပွဲကျင်းပမယ့်ပြည်နယ်ပါဒီမိုကရက်တစ်ပါတီဘက်ကပြိုင်ပွဲတွေကိုလည်းခရုစ်ကထိုးနှက်ဝေဖန်ပါသေးတယ်ဒီမိုကရက်တွေဟာအမျိုးသမီးတွေကိုပုံစံကွက်ထဲထည့်ကျင်သူတွေဖြစ်တယ်လို့ခရုစ်ကဝေဖန်တာပါဝက်စကွန်ဆင်ပြည်နယ်ဘဏ္ဍာမရွေးချယ်ပွဲမတိုင်ခင်လူလူစစ်တမ်းတွေမှာထရမ့်နဲ့အိုဟိုပြည်နယ်အုပ်ချုပ်ရေးမှူးချုပ်ကေစစ်တို့ထက်ခရုစ်ကထောက်ခံမှုပူရနေပါတယ်
တောင်အဖရိကသမ္မတဂျက်ကော့ပ်ဇူမာရဲ့အင်ကိုမွမ်းမံနာမှာပြည်သူ့ဖန်တာအသုံးပြုမှုနဲ့ပတ်သက်ပြီးဖြစ်ပွားတဲ့အမှုအခင်းကိုတောင်အဖရိကရဲ့အမြင့်ဆုံးတရားရုံးကအစီရင်ချက်ချတာမှာသမ္မတဟာအခြေခံဥပဒေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့အမိန့်ချလိုက်ပါတယ်။သမ္မတဇူမာအနေနဲ့အင်ကိုမွမ်းမံနာမှာနိုင်ငံတော်ဖန်တာကိုအသုံးပြုခဲ့တယ်လို့သတ်မှတ်ခံရတဲ့ငွေပမာဏကိုကိုယ်ပိုင်ငွေတဲကတည်းကပြန်ပေးရမယ်ဆိုပြီးအခြေခံဥပဒေဆိုင်ရာတရားရုံးကအဆုံးဖြတ်လိုက်ပါတယ်။သမ္မတအင်ကိုလုံချုံရေးတိုးမြင့်တယ်လို့အစိုးရကဖော်ပြပြီးရေကူးခံနွားချံကြက်ချံနဲ့အမိုးဖွင့်ပွဲကြည့်စဉ်စတာတွေကိုထည့်သွင်းတိစောက်မှုနဲ့ပတ်သက်ပြီးအတိုက်အခံလွှတ်တော်အမှတ်တွေကသမ္မတကိုအမှုဖွင့်ခဲ့တာဖြစ်ပါတယ်။သမ္မတအိမ်မွမ်းမံခဲ့တဲ့ကုန်းကျစရိတ်ကခန့်မှန်းခြေဒေါ်လာ15သန်းကနေတန်း20လောက်အထိရှိပါတယ်။သမ္မတဇူမာကိုအသုံးပြုခဲ့တဲ့ငွေပြန်ပေးဖို့အတွက်အမိန့်ချမှတ်နိုင်ခဲ့တာဟာဆိုရင်အတိုက်အခံတို့အတွက်အောင်ပွဲတွေမကဘဲသမ္မတကိုအယုံကြည်မရှိကြောင်းအစိုးတင်လို့တဲ့အတိုက်အခံတွေအတွက်အားဖြစ်သွားစေမယ်လို့ဥပဒေရေးရာကျွမ်းကျင်သူတို့ကပြောပါတယ်
။အန်တာတိကဒေသမှာရေခဲတွေဘိုးပြီးမြန်မြန်ပျော်လာနေတာကြောင့်ပင်လယ်ရေမြေနဲ့ပြင်ဟာဒီနှစ်ကုန်မှာအရင်ကခန့်မှန်းထားတာထက်ပိုမြင့်လာမယ်ဆိုတာလေ့လာချက်တစ်ခုကနေတွေ့လိုက်ပါတယ်။လက်ရှိဖန်လုံရေးဒဏ်ငွေထုတ်လုပ်မှုတို့ကြောင့်ကမ္ဘာသမုဒ္ဒရာရေပြင်ဟာ2010ပြည့်နှစ်အကြောင်းမှာ2မီတာနီးပါးအထိမြင့်တက်သွားပြီး2500ပြည့်နှစ်အကြောင်းမှာတော့15မီတာအထိမြင့်တက်သွားနေတာကိုသုတေသီတွေတွေ့ထားကြပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလက်တင်ပြပေးသွားမှာပါအရင်ဆုံးကတော့ပြည်내တချို့မှာအစိုးရဖွဲ့ဖွဲ့စည်းမဲ့အခြေအနေဘယ်လိုရှိနေသလဲဆိုတာကိုကြည့်အောင်ပါရှင်။ပြည်ထောင်စုအဆင့်အစိုးရဖွဲ့လုပ်ငန်းတွေစတင်လဲပတ်နေသလိုမန္တလေးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာဒေသအစိုးရဝန်ကြီးချုပ်တွေစတင်တာဝန်ယူဆောင်ရွက်နေကြပြီဖြစ်ပါတယ်။ဒါမဲ့လို့ပြည်내တချို့မှာတော့အစိုးရဖွဲ့ဖွဲ့စည်းနိုင်ဖို့အခုချိန်ထိပြင်ဆင်နေရဆဲရှိပါတယ်။ရှမ်းပြည်နယ်မှာတော့ဒေသအစိုးရဖွဲ့စည်းရေးအတွက်ဆိုရင်ဒီပြင်ဆင်ဆောင်ရွက်နေရဆဲပဲရှိတယ်လို့ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကဗီဒီယိုကိုပြောပါတယ်။ကိုရနိုင်ကဒေါက်တာလင်းထွတ်ကိုဆက်သွယ်မိမြတ်ထားပါရရှင
်အဒေါက်တာလင်းထွတ်ဟိုတချို့ပြည်နယ်နဲ့တိုင်းလုပ်ငန်းစဉ်တွေတော့စနေပြီအစိုးရအဖွဲ့တွေလေအဲ့တော့ရှမ်းပြည်နယ်ရဲ့အစိုးရအဖွဲ့စည်းမှုအခြေအနေလေးကိုသိကြပါရခင်ဗျဟု
တ်ကဲ့ကျွန်တော်အတူတူကလေးပဲပြောပြအောင်နော်ကျွန်တော်လည်းဒီညဟို brainstorming session လေးရှိလို့ပ
ါဟုတ်ကဲ့
ဆက်မယ်ဆိုတော့ကျွန်တော်ဟိုဟာကြီးကပြီးပါပြီနေ့ချင်းက၄ရက်ကတော့ကျန်းသက်ဆိုင်ပြီဆိုပါမယ်ဒီဝန်ကြီးချုပ်ရဲ့ဒီနယ်ဦးရေချုပ်နော်ဒီနေ့စည်းစချုပ်နဲ့နေလုံဝန်ကြီးပေါ့နော်လေးပါပေါ့အဲဒီဆိုပါမယ်ဒီနေ့ဆိုရဖွဲ့ဖွဲ့တရက်မြက်လောက်ကြီးအချိန်လိုပါသေးတယ်အဲဒီ set up ဒီပြီးတော့မှကိုယ်ပိုင်ဥချုပ်ခွင့်ရပြီးဥက္ကဋ္ဌတွေတန်းစစ်စီဆိုပါမယ်ပြီးတော့မှကျွန်တော်တို့ဆိုရဖွဲ့ရဲ့ရက်တရအစီအစဉ်လေးပေါ့နော်အဲ့ဒါဆက်ပြီးတော့လုပ်ပြရှိရဲ့အရေးကြီးကိစ္စတွေဦးစားပေးအစီအစဉ်တိုင်းလုပ်သွားပါမယ်ခင်ဗျနော
်ဟုတ်ကဲ့ပြီးနေအစိုးရဒီအဖွဲ့မှာဘယ်သူတွေပါအောင်မလဲခင်ဗျ
အဲကျွန်တော်တို့ကတော့အားလုံးဆက်မြတာရနဲ့နော်နိုင်ငံရဲ့ပါအောင်တခြားလူဒီမဟုတ်တဲ့ပါတီတွေပါအောင်စည်းစားပါလေအဲအတိအကျပြောဖို့တော့တင်းနည်းလောက်ဒီကံပေးကြပါဦးခင်ဗျာကျွန်တော်ဒါလေးအခုအဲအပိတ်ကလေးဖြစ်နေလို့ပါနော်ကျွန်တော်ကဟိုဒီလေးစီပေါ့ဟိုအောင်ဖွဲ့ဝင်ရာလေးပါလေးမပြီးပြီးမတတ်နိုင်သေးလို့ပါနော်ဒီကံပေးစေချင်ပါတယ်
ဟုတ်ဟုတ်ကဲ့ပါရတ္တရစီမံကိန်းနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြောပေးပါလားဘာတွေကိုအဓိကဦးစားပေးပြီးတော့လှုပ်ဆောင်သွားဖို့
ရှိပါတယ်ရှိပါတယ်ရှိပါတယ
်ဟုတ
်ကျန်းပြည်နယ်မှာအဓိကအရေးကြီးနေတဲ့ဆက်လက်ကလေးတွေပေါ့နော်ငိမ့်ငိမ့်ရဲ့အပြင်ငိမ့်ငိမ့်ရောအရေးကြီးတယ်အင်းလေးကံကြီးမတင်ကုန်မပရောက်ရလေအောင်အမတန်မှတဘာဝအရင်းမြစ်တန်မှုကြီးရဲ့အင်းလေးကံကြီးအဲ့တော့အချိန်ကြီးချင်းနေမှုအတွက်လည်းအရေးကြီးပါတယ်နောက်တစ်ခုကရှမ်းပြည်နယ်မြောက်ပိုင်းကလမ်းတွေမှာကားတွေဖိတ်ဆို့တဲ့ကတနာပေါ့နော်အဲ့လိုက်ရတော်တော်ကိုတချို့ဆိုရင်ရက်နဲ့ချီပြီးတော့ဘူးဆယ်ရောက်ဖို့နှစ်ရက်သုံးရက်ကြာသွားတော့တဲ့အဖြစ်ဖြစ်ပါတယ်နော်အဲ့ဒါကြီးလည်းကျွန်တော်အရေးကြီးအတူတွင်ဆောင်ရမယ့်ဒေသကြီးဖြစ်ပါတယ်ကျွန်တော်ဒီလောက်ပဲပြောပြရသေးခင်ဗျာတည်ခံပေးပြချင်ပါတယ
်ဟုတ်ကဲ့ဆရာပြောတော့လေးကိုငင်းငင်းရေးဆိုတော့ဒီချမ်းပြည်နယ်ထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတော်တော်များတယ်ခင်ဗျာအဲ့တော့ NCA မှာလက်မှတ်မထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ရောဆရာတို့ပြည်နယ်အစိုးရအနေနဲ့ဘလို့ဆက်ပြီးတော့ချင်းကပ်ဆောင်ရွက်သွားမယ်လို့စိတ်ကူးထားပါလေခင်ဗျပြောတိုင်းသလောက်ပြောပြပါ
စကားပြောရမှာပေါ့ခင်ဗျာစကားပြောရမှာပေါ့နော်စကားပြောရမှာစကားပြောရင်းနဲ့ကျွန်တော်တို့စကားပြောတယ်ဆိုတာစကားရည်နဲ့ပြပောက်ကြတာဟာလက်နဲ့ဒီကြည်စံနဲ့ပြပောက်တာတဲ့မ များကြီးသက်တမ်းသက်သာရှိပါတယ်။နောက်ငင်းကြီးဆန်းဆန်းဖြစ်လာဦးတယ်လာတာကောင်းပါတယ်။အဲ့ဒါလေးတွေကိုကျွန်တော်အခုချိန်မှာပြောလို့မဖြစ်နိုင်သေးပါဘူး။အဲ့ဒီအတွက်ကျွန်တော်ခွင့်လွှတ်ပေးပါခဏလေးတော့ကျွန်တော်နောက်ကြရင်ပို့ပြီးတော့ရှင်းရှင်းလင်းလင်းပြောပြပါမယ်။ဟုတ်ကဲ့
ပါနော်။ဟုတ်ကဲ့ပါ
ဒါကတော့ရှမ်းပြည်နယ်မှာပြည်နယ်ဆိုးရွားဖွဲ့စည်းရေးကြိုးပမ်းနေတဲ့အခြေအနေကိုပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကိုကိုရရန်နိုင်ကဆက်သွယ်မေးမြန်းခဲ့တာပါအခုကတော့ဒီဆိုးရွားသစ်တက်လာပြီးတဲ့နောက်ပထမဆုံးအချိန်နဲ့အဖြစ်နဲ့ဒီလက်ဗရောင်းရေးလှုပ်ရှားသူတို့ပြည်တံချမှတ်ခံရတဲ့အကြောင်းကိုပြောပြပေးပါမယ်လက်ဗရောင်းရေးလှုပ်ရှားမှုကြောင့်ရွေးကောက်ပွဲမတိုင်ခင်ကတည်းကပုံမှန်9ခုလောက်နဲ့တရားစွဲဆိုခံခဲ့ရတဲ့ဖြူးမြို့နယ်မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မှုစူးစမ်းခဲ့သူဒေါက်တာမြတ်နုခန့်ကိုလူငေါက်ထက်ပို့ပြီးတော့အစုအဝေးမှာပါဝင်မှုနဲ့ဒီပုံမှန်149နဲ့လှုပ်ရှားတဲ့ထောင်နဲ့တစ်နှစ်တကုံမြို့နယ်တရားရုံးကနေပြည်တယ်ချမှတ်လိုက်ပါတယ်။ဒါဆိုရင်အစိုးရတက်တက်လာပြီးတဲ့နောက်ပထမဆုံးထောင်နဲ့ချခံရတဲ့နိုင်ငံရေးအကျဉ်းသားတဦးပဲဖြစ်ပါတယ်။ view တင်တော်မဲ့အေးမာကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။အစိုးရတက်တက်လာပြီးနောက်တရက်ဖြစ်တဲ့မတ်လ31ရက်နေ့မှာပဲလက်ဗရောင်းရေးတက်ကြွလှုပ်ရှားသူဒေါက်တာမြတ်နုခိုင်ကိုပုံမှန်149နဲ့အလုတ်ကျန်းတဲ့ထောင်နဲ့တစ်နှစ်ချမှတ်ခဲ့တာပါ။နိုင်ငံရေးသမားတယောက်ကိုပေးတဲ့ပြစ်ဒဏ်ဟာများလွန်းတယ်ဆိုပြီးအကျိုးဆောင်ရှေ့နေဦးတန်းစောအောင်ကပြောပါရယ်
။ပုံမှန်149ဆိုတာလူ9ယောက်တက်ပေါ်တဲ့အစုအဝေးမှာပါဝင်တယ်ပေါ့။ဒါအနိုင်ထက်ပြည်ရယ်ပါညာအဲ့လိုမျိုးပေါ့။ဒါပေမဲ့ထူးခြားတာတစ်ခုကဒီနေ့ဒေါက်တာမြတ်နုခိုင်ကိုချလိုက်တာကဟိုအလုတ်နဲ့ထောင်နဲ့ဆိုတော့နိုင်ငံရေးသမားတယောက်ကိုတော့အမြင်ဆုံးဆိုတော့ပြောလို့ရတာပေါ့။ဘာလို့ဆိုတော့ဒီကကထောင်နဲ့လာပိုင်းလောက်ချမယ်ဆိုလဲချလို့ရတဲ့အမှုပဲလေ။
ဒါဟာအစိုးရအကူပြောင်းကာလမှာစိန်ခေါ်မှုတစ်ခုဖြစ်ပြီးတရားစီရင်မှုစနစ်ကိုပြောင်းလဲပြစ်ဖို့အတွက်အမြန်ဆုံးလှုပ်ဆောင်ဖို့လိုအပ်နေပြီဆိုပြီးဘကိုးတိုင်းနတ်တလင်းဇီကုံဂျိုးပင်ကောက်သုံးမြို့နယ်ကအနိုင်ရ NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လဲဖြစ်တရားလွှတ်တော်ရှေ့နေလဲဖြစ်တဲ့ဦးအောင်သိန်းကပြောပါတယ
်အစိုးရပြင်းနေအစိုးရဟောင်းဒီပြောင်းမှာတော့ဂျက်ဆွန်ပြရေပြောတာပေါ့လေနော်သူတို့ပြင်းထန်မှုမရှိတဲ့အားเออบาเวดูดิဥစ္စာကတော့နောင်တရားစီစနစ်ပုံစံนี่ကြောင်းမှုလူရင်တော်အစကြောင်းမှုတော့လူတွေကငါအဲ့လိုမြင်ကြောင်းမှုပြောရအောင်ねကျူးစားมาပဲငါတို့ကရှင်းရှင်းပဲဘာဖြစ်လို့ဆိုတော့ဒီလိုလက်ကျန်အဖွဲ့ရှိနေတရားစီပိုင်းအင်္ဂဓမ္မအရေးကြီးတယ်ဒီပြီးခဲ့တဲ့9နှစ်သာကာလရဲ့တရားစီရင်စီမှုတွေနဲ့ပတ်သက်ပြီးတော့လဲဒီသူတော်မှာအတိုင်တော်များဆုံးကျေနပ်အများဆုံးအဝါယုံနေပြောရင်တော့ဒီခြေအားယုံနေပြဿနာကြီးအများကြီးရှိရတာပဲ
ထူးခြားချက်ကတော့ဒေါက်တာမြတ်နုခိုင်ကိုပုံမှန်9ခုနဲ့စွဲဆိုထားရမှာအမှုရင်ဆိုင်နေရင်းနဲ့ပုံမှန်3ခုလောက်ကိုပယ်ဖြတ်ပေးလိုက်တယ်လို့နောက်ဆုံးစွဲဆိုထားတဲ့ပုံမှန်ဖြစ်တဲ့စူပူအောင်လှုပ်ဆောင်မှုပုံမှန်905ခခွေးနဲ့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်မှုပုံမှန်18ပြည်သူဝန်ထမ်းကိုတောက်ရှက်မှုပုံမှန်393စတဲ့ပုံမှန်တွေကိုဒီကနေ့မှပဲပယ်ဖြတ်ပေးလိုက်တာဟာအစိုးရသိလက်ထက်မှာတရားစီရင်စနစ်ရဲ့ထူးခြားမှုတစ်ခုလို့ယူဆရကြောင်းအကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုပါတယ
်ဒီနေ့ချလိုက်တဲ့အမိန့်ကိုကြည့်ရင်တော့ဟိုတရားချင်းနဲ့တရားချင်းနဲ့ကျွန်တော်တို့ပြည့်တဲ့7နှစ်အတွင်းမှာဒီငါးခါဝင်တဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုလွတ်ပေးတယ်ဆိုတာကမရှိခဲ့ဘူးလေပုံမှန်3မျိုးပေါင်းတဲ့ဒီရဲတရားဖွဲ့အဖွဲ့ကြီးရဲတပ်ဖွဲ့ကအမှုဆွဲတင်တဲ့ဖမ်းတဲ့ဥပဒေရုံးကနေအမှုတင်လာတယ်ဆိုရင်ဒါတရားရုံးကပိတ်သားပေါ့အမြင်ဆုံးပြစ်ဒဏ်တွေချတာ3ခုပြုတ်တာပေါ့9ရက်18ရက်3ရက်ဖြစ်တယ
်စီးကြုံနှလုံးသွေးတို့မျက်စိဆတဲ့ဝေဒနာတွေနဲ့ကျန်းမာရေးဆိုးဝါးနေတဲ့ဒေါက်တာမြတ်နုခိုင်ကိုလုံလောက်တဲ့ကျန်းမာရေးဆောက်ရှောက်မှုတွေအခုတည်းထိမရသေးတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုပိုကြီးကပြောဆိုခဲ့ပြီးအခုလိုမျိုးထောင်ဒဏ်ချမှတ်လိုက်တာဟာအစိုးရတစ်ကိုအခက်အခဲဖြစ်စေတယ်လို့ဆိုပါတယ
်တကယ်တမ်းကျတော့ဒီအစိုးရအကြောင်းလည်းဖြစ်တယ်ဆိုပေမဲ့ဒီအုပ်ချုပ်ရေးရန်ရကအရင်အစိုးရဟောင်းလက်ထက်မှာပဲရှိနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဒီတော်တော်မြတ်လူခိုင်ဆိုတာကလည်းဒီလုံခဲ့တဲ့တရက်ချင်းကချက်တဲ့ကိစ္စကိုရေကောက်ပဲကလာမော်ပြန်ပြီးဖန်တာမျိုးပါလေဟိုမလုပ်တင်ဘူးဆိုတော့ဥပဒေဆိုတာကတရားနာစားတဲ့ဖြစ်တင်တယ်လူဝင်လူတဲ့အချိန်မှာသုံးတယ်ဆိုတာမျိုးတွေမဖြစ်တင်ဘူးဒီကြားထဲမှာကျမကြီးမကောင်းတာတွေလည်းရှိနေတယ်လုံလောက်တဲ့စေဝါကုသကွင်းလည်းဟိုတေးချေမရတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့ကြားသိနေရတာရှိပါတယ်ဒီလိုလုပ်ရမျိုးကတော့မလုပ်တင်ဘူးအစိုးရအသိကိုလည်းအခက်အခဲတွေဖြစ်နေပါတယ်
လက်ရှိမှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေ၊ចောင်းသားတွေ၊လယ်သမားတွေကိုအခုလိုမျိုးပုံမှန်နဲ့တရားစွဲဆိုထောင်ချတာတွေလုပ်လို့ရှိပြီးတရားစွဲအဖွဲ့အစည်းကပြည်ထောင်ဝန်ကြီးဌာနကဆွဲဆိုတာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးဌာနကတော့2008ခုနှစ်ဖွဲ့စည်းပုံအရစစ်တပ်ရဲ့လက်အောက်မှာပဲရှိနေတာပါ။ဒါပေမဲ့တရားရုံးတွေကတော့အစိုးရတဲ့ရဲ့အုပ်ချုပ်ရေးရန်နရာလက်အောက်မှာရှိနေမှာဖြစ်ပြီးတရားရေးဆိုင်ရာတာဝန်ရှိသူတွေရဲ့စီရင်ဆုံးဖြတ်မှုတွေဟာမှန်ကန်ပြီးမျှတတဲ့စီရင်ဆောင်ရွက်မှုတွေဖြစ်စေဖို့အတွက် တက်ကြွလှူရှားသူတွေကတောင်းဆိုနေကြတယ်လို့ပြည်သူကရွေးချယ်ထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကလည်းတရားစီရင်စနစ်မှန်ကန်တက်မှတ်စီဖို့အတွက်လည်းလွှတ်တော်မှာတင်ပြဆွေးနွေးသွားဖို့ရှိတယ်လို့လည်းပြောဆိုကြပါတယ်ရှင်လက်ပံရေးတက်ကြွလှူရှားသူတောက်တာမြန်နုခိုင်
ထောင်နဲ့ချမှတ်ခံရရတဲ့ပတ်သက်ပြီးတော့ထင်းငံကနေမဲ့အေးမာကသတင်းပေးပို့ခဲ့တာပါဗီယူအမေရိကန်တိုင်းရဲ့ကြာတာရင်းညစီစဉ်ဒီကိုနားဆင်နေကြတာပါရှင်အခုကတော့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်လွှဲပြောင်းပေးရတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်တွေကတော့မနေ့ကပဲစတင်လွှဲပြောင်းပေးရလိုက်တာပါအခုဖွဲ့စည်းလိုက်တဲ့ကော်
အပြည့်စုံကိုကိုအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။နေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာဗုဒ္ဓဦးနေ့နေ့လယ်ပိုင်းကကော်မရှင်ဥက္ကဋ္ဌတာဝန်လွှဲပြောင်းတဲ့အခမ်းအနားကျင်းပခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေကကော်မရှင်သစ်ဥက္ကဋ္ဌဦးလသိန်းကိုစနစ်တကျတာဝန်လွှဲပြောင်းပေးလိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အင်တာနက်ဆက်မျက်နှာမှာဖော်ပြထားပါတယ်။အခုကော်မရှင်သစ်မှာတော့ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေဟာနိုင်ငံရေးပါတီနဲ့တက်မတော်မှာတာဝန်ထမ်းဆောင်ခဲ့သူတွေမဟုတ်တာကြောင့်ဘက်လိုက်မှုကင်းကင်းနဲ့လုပ်ငန်းတွေဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ်။
ဥဒီတတရားတကြိမ်ကခန့်တဲ့ဟာကျတော့ဥဒီပညာရှင်လို့ကျွန်တော်တို့သိထားတယ်။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဟိုးအရင်1990ရွေးကောက်ပွဲကိုသတိရစေရပဲ။ဒါတွေကတော့ဟိုဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲဒီပိုင်းဖြစ်ပေါ်လာရင်နောက်နိုင်ငံရေးပါတီတစ်ခုနဲ့တစ်ခုကြားပြည်ပခါတွေဖြစ်လာရင်ပြည်များတတဖြည့်ရှင်းပေးနိုင်တဲ့ကော်မရှင်လို့တော့အဲ့လိုတော့နားလည်တာပေါ့။
2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေကိုတော့စစ်တပ်ကလာတဲ့ဗိုလ်ချုပ်ကြီးဟောင်းတွေကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူပြီးကျင်းပပေးတာကြောင့်ဒီပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်ခဲ့တဲ့လူ့ဘောင်ဒေမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီတွေပေါ်လွှမ်းမိုးမှုရှိနေတာနဲ့ပတ်သက်လို့အခုလိုပြောပြပါရစေ။
ကျွန်တော်ကတော့ကျွန်တော်တော်တော်လေးမနစ်သက်တဲ့ကိစ္စတစ်ခုရှိရတယ်။ဒါလို့ကိစ္စမျိုးမဆိုဒီနေ့ကော်မရှင်ရဲ့အဆုံးဖြတ်ကအဓိကလို့ဆိုတဲ့ကိစ္စမျိုးဖြစ်တယ်အဲ့လိုမျိုးဆိုလို့ရှိရင်ဆိုတာကဒီနိုင်ငံရေးပါတီတစ်ခုနဲ့တစ်ခုဖြစ်စေနိုင်ငံရေးပါတီတစ်ခုကိုတွဲမှာဖြစ်စေတခုခုအငင်းပွားမှုတွေဖြစ်တယ်ဆိုလို့ရှိရင်ကော်မတီရဲ့ဒီကော်မရှင်ရဲ့အဆုံးဖြတ်နောက်ဆုံးအတည်ဖြစ်သွားတယ်အဲ့ဒီအနေနဲ့မှာဘယ်တရားရုံးကမှနော်ဒီဘယ်ရက်သက်တရားရုံးကမှနိုင်ငံရေးပါတီကအယူခံလို့မရဘူးဆက်သွားဖြစ်နောက်တစ်ခုကနိုင်ငံရေးပါတီကိုဒီပလိတ်လို့ကြည့်ကြနေတာကအတိတ်ပဲမရှိဘူးလို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆရတယ်ဗျ
။ပြောင်းစုရွေးကောက်ပွဲကျင်းပရေးကော်မရှင်ဥက္ကဋ္ဌဦးတည်ရေးဦးစီးကျင်းပပေးတဲ့2015ရွေးကောက်ပွဲကိုတော့နိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့တွေအရက်ဖက်အဖွဲ့အစည်းတွေကိုစောင့်ကြည့်ခွင့်ပေးခဲ့တာကြောင့်တစုံတရာပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးတော့တုံ့သက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းဥက္ကဋ္ဌဦးလာသိန်းဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ပြုပြင်ပြောင်းလဲစရာတွေအများကြီးရှိနေသေးတယ်လို့ဦးစီသူအောင်မြင့်ကအခုလိုပြောပါတယ်
။အရေးကြီးဆုံးကဒီတိုင်းပြည်မှာနှစ်တွေကတော်တော်ကြာပြီဒါပေမဲ့လည်းဟိုရွေးကောက်ပွဲတစ်ခုခုလုံးလိုက်တော့မယ်ဆိုရင်ခိုင်လုံတဲ့လက်ဆန္ဒရှင်စည်ရင်းဆိုတာဒီတိုင်းပြည်မှာမရှိဘူးမရှိတဲ့ခါကျတော့အဲ့ဒီစည်ရင်းပြည်သူတွေအလုပ်ကိုသူတို့တာဝန်ယူပြီးပြင်မကြခင်မှာကိုသူတို့စပြီးတော့သူတို့လုပ်ရလိမ့်မယ်အဲ့ဒါပြီးရင်နောက်ကြံစည်တာကဘာလဲဆိုတော့တိုင်းနဲ့ပြည်နယ်အဆင့်တွေရောနောက်ဒီအောက်ခြေအဆင့်တွေအဖွဲ့ကြီးပြည်ပြီးမှာဒါတမတော်စစ်ရရှိဟောင်းတွေကိုခန့်အပ်ထားတာတွေရှိတယ်အဲဒါတွေနဲ့ပတ်သက်လို့လည်းသူတို့ကြီးကြပ်တာတွေပါတယ်ဥပဒေလိုက်နာအောင်လုပ်ရတာတွေသူတို့လုပ်ရအောင်မယ်လို့ထင်ပါတယ်လုပ်เสียအများကြီးပါ
ဥလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာကော်မရှင်အဖွဲ့ဝင်တွေအဖြစ်ဦးအောင်မြင့်ဦးစိုးရဲဦးထွန်းခင်နဲ့ဦးလာတင်တို့ကတာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်လွှဲပြောင်းပေးရခဲ့တဲ့အကြောင်းကိုအောင်ကပြောပြပေးသွားတာပါလူမှုဝန်ထမ်းကင်စင်ရေးနဲ့နေရာချထားရေးဝန်ကြီးတင်တဲ့ VUA တွေ့ဆုံမေးမြန်းချတာကိုလည်းထုတ်လွှင့်ပေးကြပါတယ်အလုံးလက်မဲ့ကင်တွယ်ဖြည့်ရှင်းဖို့နဲ့တခြားလူမှုအကူအညီပေးရေးကိစ္စတွေကိုနိုင်ငံတကာအကူအညီတွေယူပြီးဆက်ဆက်ဆောင်ရွက်သွားဖို့အဓိကရည်မှန်းထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးသစ်ဒေါက်တာဝင်းမြတ်အေးကပြောပါရယ် VUA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကဒေါက်တာဝင်းမြတ်အေးကိုတွေ့ဆုံမေးမြန်းထားပါရယ်ရှင်
ကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့ပေါ့တခုခုနော်ပြည်သူလူထုတွေဒုက္ခရောက်တဲ့အနေအထားတခုရှိတယ်ဆိုရင်ကျွန်တော်တို့ကနေပဲချက်ချင်းပေါ့ rapid response ပေါ့နော်ချက်ချင်းတုံ့ပြန်နိုင်အောင်ကျွန်တော်တို့ကကြိုးစားရမယ်အဲ့လိုကြိုးစားတဲ့အခါမှာကျွန်တော်တို့အကူအညီလိုတယ်အဲ့တော့အရက်ဖက်လူမှုဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ကဆောင်ရွက်မယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်မှတော့ဒီကဏ္ဍမှာသူတို့အတွက်ကိုကျွန်တော်အလေးထားပြီးတော့ဆောင်ရွက်မယ်ဆက်ပြီးတော့
ဒီမှာနိုင်ငံရဲ့ဒီလူငယ်တွေပေါ့နော်တော်တော်များများဒီအလုပ်လက်မဲ့အလုပ်တွေလည်းမရှိကြဘူးလေလွင့်နေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်ဒီလူငယ်တွေပြန်လဲထူထောင်ရေးဒီစစ်ဘေးရှောင်ဒုက္ခသည်တွေပြန်လဲထူထောင်ရေးအတွက်ပေါ့နော်ဟိုဒီနောက်ပြီးတော့တို့တွေကြပညာဆက်လက်သင်ကြားနိုင်ရေးပေါ့အဲ့ဒါတွေအတွက်ကောဘလို့မူဝါဒတွေချမှတ်ထားဖို့ရှိပါလဲရှင်
ဒါလည်းကျွန်တော်တို့ဒီအစိုးရအဖွဲ့အစည်းအနေနဲ့ပြည်သူအစိုးရအနေနဲ့ဆောင်ရွက်မဲ့အထဲမှာဒါတွေပါတယ်ဘာဖြစ်လို့လဲဆိုတော့ လူကြီးခုနပြောသလိုပေါ့နော်ဒီပညာသင်ကြားရေးတို့နော်လူတိုင်းကပညာသင်ကြားဝင်ရရှိဖို့တို့နော်လူတိုင်းကအခွင့်အရေးတန်းတူညီညွတ်ရရှိဖို့တို့နောက်ပြီးတော့တိုင်းရင်းသားတွေလည်းအကုန်လုံးနော်အခွင့်အရေးတူတူရရှိဖို့ဆိုတာကျွန်တော်တို့ချမှတ်ထားတဲ့မူဝါဒတွေထဲမှာရှိတယ်ဆိုတော့ဒါတွေကိုကျွန်တော်တို့အကောင့်ထဲပေါ်ရင်ဒါတွေအကုန်လုံးကပါသွားမှာပဲလေကျွန်တော်တို့ခွဲခြားချန်ထားခဲ့လို့လည်းကျွန်တော်တို့ကမရဘူး
မြန်မာနိုင်ငံကနေပြီးတော့ပြည်ပနိုင်ငံတွေကိုအိန္ဒိယနိုင်ငံတွေကိုထွက်ပြီးတော့အလုပ်လုပ်နေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်။သူတို့တွေကသူတို့ရဲ့မျှော်လင့်ချက်ပေါ့သူတို့မျှော်မှန်းချက်ကဘာလဲဆိုအဲပြည်သူအစိုးရတက်လာလို့ရှိရင်တော့ငါတို့တွေအိမ်ပြန်ရမယ်ပေါ့နော်ဆိုတော့သူတို့အိမ်ပြန်လာတဲ့အခါမှာသူတို့အတွက်အလုပ်ကိုင်တွေဖန်တီးပေးရမယ်။သူတို့ဒီမှာနေခြင်းအောင်ဒီမှာလည်းပေါ့သူတို့တင့်တင့်မြတ်တာတဲ့ဝင်ငွေရအောင်ဖန်တီးပေးဖို့ဆိုတဲ့ဟိုသဘောပေါ့အားလုံးကမျှော်လင့်နေကြတာပေါ့နော်ပြီးတော့ပြည်သူလူထုရဲ့မျှော်လင့်ချက်ကအရန်ကြီးမှပါတယ်။အဲ့တော့အဲ့အရာတွေကိုမြန်ဘလို့များဖြည့်ဆည်းပေးဖို့စဉ်းစားထားပါလိမ့်ရှင်။
အော်ကျွန်တော်အဲ့ဒါအရင်ပြောချင်တဲ့ကိစ္စပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံမှာဘွေးရအလုပ်လက်မဲ့တို့နော်ဒီတိုင်းအလုပ်လက်မဲ့တို့အရင်များတယ်အရင်များတော့ကျွန်တော်တို့ခေါင်းဆောင်ကလည်းပြောတယ်ဒီအလုပ်လက်မဲ့ပြဿနာကိုကျွန်တော်တို့အစိုးရအဖွဲ့တစ်ကနေပြောနော်ကူညီရမယ်ဆိုတာရှိတယ်။နော်စီမံကိန်းစီမံချက်တွေထဲမှာနော်အလုပ်ကိန်းအခွင့်အလမ်းတွေပုံမှန်များပြန်အောင်ဘယ်လိုစီမံလိုက်ရင်တော့အလုပ်လက်မဲ့ပြဿနာရှင်းပြီးအလုပ်ကိန်းအခွင့်အလမ်းတွေပုံမှန်များပြန်လာမလဲပေါ့။ဘာလေးလုပ်လို့ဒါလေးကိုထည့်စင်စားပါလို့ကျွန်တော်တို့ခေါင်းဆောင်ကအမြဲတမ်းမှာတော့ကျွန်တော်တို့ရဲ့ဆောင်ရွက်တဲ့ကိစ္စတွေမှာပေါ့ဥမာကျွန်တော်တို့ဥမာပြပြမယ်ပေါ့နော်ဥကျွန်တော်တို့လူဝင်ဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားခြားရေးဝန်ကြီးဌာနဆိုရင်အဲအောက်ဆက်ကောင်းလောက်လူရင်းအနေပါတယ်သူများတွေမေးလိုက်တယ်ကျွန်တော်တို့ခါ4,000 6,000 လို့3,000 9,000 လူရင်းရှိကျွန်တော်တို့မှာ2,000 ပေါ့ကျဲလို့ပေါ့နော် 2,000 3,000 ပတ်ဝန်းကျင်အဲ့လိုလေးပဲဖြစ်ဖြစ်နေတဲ့ခါကျကျွန်တော်စဉ်းစားတယ်ကျွန်တော်တို့ကကျွန်တော်တို့ရဲ့လုပ်ငန်းကလည်းပြည်သူနဲ့နော်ထိထိရောက်ရောက်ကျွန်တော်တို့လှုပ်ဆောင်မှုလိုတဲ့အတွက်ကြောင့်ကျွန်တော်တို့ဒီဖွဲ့စည်းပုံတွေလည်းချဲ့မယ်ဝန်ထမ်းတွေကိုလည်းထပ်ပြီးတော့ခန့်မှုရှိရဲအဲ့တော့အလုပ်ကိန်းခွင်လန်းနေပေါ်လာမယ်ပေါ့နောက်တစ်ခါကျတော့ကျွန်တော်တို့ကပြည်သူလူထုထဲမှာဓာတ်ရိုက်နော်ကျွန်တော်တို့ဆောင်ရွက်ရတဲ့ကိစ္စတွေရှိတယ်ကယ်ဆယ်ရေးတို့ပြည်နယ်နေရာခြံသားရေးတို့အဲ့လိုနေရာတွေမှာလည်းနော်ဒီလိုမျိုးကျွန်တော်တို့ဒီနေ့စဉ်ပေါ့နော်တကယ်ဟို volunteer လုပ်နေတဲ့လူတွေရှိသလိုကျွန်တော်တို့လိုအပ်လို့ရှိရင်ပေါ့နော်ဒီလိုအချိန်ပိုင်းပေါ့ခေါ်ပြီးတော့ကျွန်တော်အလုပ်ပေးပြီးတော့လုပ်ရမယ့်ကိစ္စတွေလည်းရှိတာပေါ့ဒါတွေမှာလည်းအလုပ်ကိန်းခွင်လန်းတွေကျွန်တော်တို့ပေါ်လာအောင်ကျွန်တော်ဖန်တီးပေးလို့လည်းရတယ်ပေါ့နော်ကျန်တဲ့ဝန်ကြီးဌာနအသီးသီးကလည်းသူတို့လုပ်ဆောင်တဲ့စီမံချက်တွေစီမံကိန်းတွေထဲမှာအလုပ်ကိန်းခွင်လန်းပုံမှန်ရရှိအောင်ဆောင်ရွက်မယ်ဆိုတာတကယ်အဓိကဦးစားပေးဆောင်ရွက်ချက်ပဲကျွန်တော်ထင်တယ်တော်တော်များများအလုပ်ရလာမှာပါ
โอเคပါဒီလူကယ်ပြန်ဝင်ကြီးဌာနအနေနဲ့ကဒီချက်ချင်းဒီအဖွဲ့အစည်းတွေနေလဲဟိုပူးပေါင်းဆောင်ရွက်ရမယ်လို့ထင်ပါတယ်မိဘကယ်စင်ကြီးမိဘကယ်စင်ကြီးပေါ့နော
်အဲ့
တော့အဲ့ဒီအဖွဲ့အစည်းတွေနေဆရာပူးပေါင်းဆောင်ရွက်ဖို့အခြေအနေရောဘယ်လိုရှိပါလဲဆရာ
ရှိတယ်ကျွန်တော်ကအဲ့ဒီအပြင်ကိုကျွန်တော်တို့လူကယ်ပြန်ချက်ချင်းဒီအဖွဲ့အစည်းတွေနေပူးပေါင်းဆောင်ရွက်ရမယ်မိသက်အဖွဲ့အစည်းတွေနေပူးပေါင်းဆောင်ရွက်ရမယ်နောက်ပြီးတော့ကျွန်တော်တို့မှာတက်မလို့ရဲ့အခမ်းအနားအရင်ရေးကြည့်တယ်ကျွန်တော်တို့လူမှုဝန်ထမ်းကယ်စင်နေပြန်လည်နေရခြားတိုင်းမှာတက်မလို့ရဲ့အခမ်းတက်မလို့နေလည်းပူးပေါင်းဆောင်ရွက်ရမယ်ကာကွယ်ရေးလုံခြုံရေးနေဆက်ရေးကကျွန်တော်အကုန်လုံးပူးပေါင်းဆောင်ရွက်ရမယ်အဲ့ဒါလည်းကျွန်တော်အနေနဲ့အားရှိသွားတာပေါ့နော်ပြီးခဲ့တဲ့တက်မလို့နေခန္ဓာမှာကျွန်တော်ရဲ့ဗဂျုံမှုရလည်းသူမိခွန်းနေမှာအထည့်ပြောထားတယ်ကျွန်တော်တဘောကဘေးရနေကြရလို့ရှိရင်တက်မလို့ရဲ့အခမ်းအနားအရေးကြီးရဲ့တက်မလို့ကပူးပေါင်းဆောင်ရွက်မယ်ဆိုတာပါတယ်နောက်ကျွန်တော်နဲ့တွေ့ဆုံတဲ့အခါမှာလည်းဒီလိုပဲအားရပါရပေါ့နော်ဘလူးပူးပေါင်းဆောင်ရွက်မယ်အကြောင်းပြောတဲ့တောင်ကျွန်တော်အားတက်နေတာပေါ့နော်
ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါရဲ့ရှင် VOA American တန်ရဲ့ကြာတာရင်းညအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါ VOA ကနေထုတ်လွှင့်တဲ့သတင်းတွေသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေကိုကျမတို့ရဲ့ website လိမ့်စာ burmese.voanews.com မှာအတန်းနဲ့နားဆင်နိုင်တယ်လို့ထိတ်တန်းသတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါရဲ့ရှင်မကြာခင်မှာတော့ဒီကြာတာရင်းညတိုင်းမှာတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါ။စောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာညချမ်းပါရှင် VOA American တန်ရဲ့2016ခုနှစ်မတ်လ31ရက်ကြာသပတေးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းနိုမီတာ25 kHz 1169လိုင်းနိုမီတာ32 kHz 935နဲ့လိုင်းနိုမီတာ50 kHz 585တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ မကြာခင်အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါယုတ်တိရဲ့ခြေထောက်သွေးကြောပိတ်တဲ့ယောဂအကြောင်းကျန်းမာရေးခန္ဓာမှာနားဆင်ကြမှာဖြစ်သလိုပြောင်းလဲချိန်တန်ပြီးလို့ချွေးကြထားတဲ့ NLD အစိုးရတိလက်ထက်ပါဘယ်လိုအပြောင်းလဲအလားလာတွေဖြစ်လာနိုင်ပါသလဲဦးအောင်ခေရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်ရပါမယ်တခါတိုင်းရင်သတင်းလွှာအစီအစဉ်မှာဆိုရင်တော့
ဒီနှစ်ဖွဲ့လာတွေ့တာဒါကောင်းတဲ့လက္ခဏာဖြစ်တယ်အခုကြားရတာကတော့လက်နက်ကင်တော်လိုင်းကြီးအဖွဲ့အစည်းတွေပေါင်းစုံညီလာခံတရက်ကိုကျင်းပမယ်ဘို့ကျူးဆိုင်ပြင်းကြမယ်လို့သူကြားရဒါကောင်းတဲ့လက္ခဏ
ာ MCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့အပြစ်မရရသေးတဲ့အဖွဲ့တွေတွေ့ဆုံခဲ့ကြတာအကြောင်းအပါအဝင်ဒီတိုင်းဒေသတွေကအခြေအနေအဖြစ်ပြက်တွေကိုတော့မကြခင်တိဆက်မဲ့တိုင်းသတင်းလွှာအစီအစဉ်မှာနားဆင်ကြမှာပါဒီလိုအစီအစဉ်တွေကမှအခုရင်ဆုံးချက်မှရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာဒီရုပ်တရက်ခြေထောက်သွေးကြောပိတ်တဲ့ယောဂမကြခဏဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုနေပါတယ်။ဒီယောဂဘာကြောင့်ဖြစ်ရပြီးတော့ဖြစ်လာရင်လည်းဘယ်လိုကာကွယ်နိုင်မယ်ဘယ်လိုကုသနိုင်မယ်ဒီယောဂကဘယ်လိုလူတွေမှာအဖြစ်များပြီးတော့ဘယ်လိုကာကွယ်လို့ရနိုင်တယ်လဲဆိုတာကိုတော့နှလုံးခွဲစိတ်အထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနငိမ့်စားပါမောက်ခဌာနမှူးဒေါက်တာခင်မောင်အေးကိုဦးဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရရှင်
โอเคปมกะกะดาคมาวิคะเนี่ยကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးယောဂါတွေအဖြစ်များနေတဲ့နေရာမှာကျွန်တော်ဒီနှလုံးအရေးပေါ်ဖြစ်တာပေါ့နော်အထူးသဖြင့်တော့ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့နှီးစက်တဲ့အရေးပေါ်ဖြစ်တာတွေကိုကျွန်တော်တို့ပြောပြီးတဲ့အခါမှာဒီခြေထောက်မှာဒီသွေးကြောတွေရုတ်တရက်ပိတ်သွားခြင်းအဲ့ဒီယောဂါဆရာကြီးမြန်မာနိုင်ငံမှာဖြစ်တာများလား
ဒီသွေးကြောဌာနမှာလုံးနဲ့ကြာဝင်နေရောနေရီရွာဒီမှာသူ့တုံနေရာလူတွေမှာရုတ်တရက်ခြေထောက်နှီးစက်နာပြီးတော့ရောက်လာတာဒီနေရာလေးမကြာခဏဆိုသူတွေ့နေရတယ်ဆိုတော့သွေးကြောတွေရုတ်တရက်သွားတာကမကြာခဏရှားတယ်လူတွေမဆိုနိုင်ပဲတွေ့နေရတဲ့ယောဂတကူဖြစ်တယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုဖြစ်ရလဲဆရာဒီယောဂ
ရုတ်တရက်ခြေထောက်သွေးကြောပိတ်သွားတယ်ဆိုတာကတော့အစအမှတော့ကျွန်တော်နှလုံးမှာပဲနှလုံးမှာဥမာနှလုံးကြက်သားကြီးပြည်သွားတဲ့အခါမှာအတွင်းနေရာနေမှာသွေးခဲလာတတ်ပါလေအဲ့ဒီသွေးခဲတွေကပြည့်ခွက်သွားပြီးတော့ခြေထောက်ပေါင်းရင်းမှာတော့ပိတ်တာမျိုးလည်းဖြစ်တတ်တယ်။နောက်အဆို့ရှင်မပေါင်းတာလေ။ဘာဖြစ်ပေါ့လေ။မကောင်းတဲ့ဤနေမှာဆိုလို့ရှိရင်နှလုံးကအကုန်မမှန်တော့ပဲတဲ့။ဤရလည်းပြီးခဲသွားတာမျိုးလည်းဖြစ်တတ်တယ်။နောက်ဒီမှာနေမှာဆိုလို့ရှိရင်တော့မကြာခဏတွေ့နေရတဲ့ပြဿနာကတော့နှိမ့်နေခြင်းပေါ့။ခြေထောက်တွေကိုငြင်းငြင်းသာသာနဲ့ပြီးတာတော့ကောင်းပါလေ။အညောင်းညာပြီးဘူး။ဒါပေမဲ့အခုခဲသွားတာအပူထုတ်တာ။ဘုံချမ်းမှာအနောက်နဲ့တက်ပြီးသားပြီးတော့နောက်တော့လွတ်လိုက်တော့ဒီမှာတကယ်ပူလို့အေးလို့ဖြစ်သွားပြီးတော့နေလို့ကောင်းနေဆိုပြီးတော့အဲ့ဒီအရသာကိုခံပူထုတ်တာအိမ်မှာဒီမှာလည်းလုတ်တတ်တယ်အဲ့ဒါအင်မတန်မှကြောက်ရွံ့ကောင်းပါတယ်ကျွန်တော်ပြည်စင်းကမှပြီးတော့အတွင်းနိုင်ငံလေးကြီးကစောမနေပေမဲ့လည်းအသက်ကြီးလာတယ်ပေါ့ဗျာအဲ့ဒီကကြာလို့ရှင်တော့ပြီးတော့အတွင်းနိုင်ငံကြီးကမာကျွတ်ကျွတ်ဖြစ်ပြီးတော့အစီဘတ်တင်နဲ့ပိတ်တယ်အဲ့လိုနေရာကြီးမှာသွားနင်းလိုက်လို့အထက်မှာအကြောင်းလေးဖြစ်သွားပြီဆိုလို့ရှိရင်အဲ့မှာပြခဲတော့လာပါပဲသွေးကြောတွေကအင်တန်ရေးကြီးပါလေဥပမာတော့ခြေထောက်တစ်ခုလုံးကိုကျွန်တော်အောက်ဆီဂျင်ပို့ပေးနေတာပါဟိုအရေးကြီးတဲ့ဆက်သွယ်လမ်းမကြီးဘူးလို့တံပိုးရှိတဲ့အရာတခုဖြစ်ပါတယ်အဲ့ဒီအားကြောင့်မလို့အဲ့ဒီနေရာဒီမှာသွေးကြောတွေကပြုတ်ပြတ်သွားပြီဆိုလို့ရှိရင်သွေးကြောတွေပိတ်သွားမယ်အဲ့လိုပိတ်သွားတဲ့အခါမှာလူရဆေးရုံကိုရောက်လာတယ်တတ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီဆေးရုံကိုရောက်လာဖို့အတွက်ဆိုရင်လက္ခဏာတွေကိုတိတိကျကျသိဖို့လိုတာပါဆရာနော်အဲ့တော့ဘလို့လက္ခဏာတွေပေါ်လာလို့ရှိရင်ဒီဆေးရုံမဖြစ်မနေပေါ့နော်လာပြတယ်လေ
လူတယောက်ကရုတ်တဲ့ကြီးခြေထောက်ကြီးအရန်နာကြိုက်နာလာတယ်အာနေကြပါဦးပေါင်းအော်နေရတယ်နောက်ခြေထောက်အေးသွားတယ်ပုံစံမှာသွေးကုန်လုံးစမ်းကြည့်ရမရတော့ဘူးနောက်ပြီးခြေထောက်ကအယောင်ပြောင်းသွားတယ်ဆိုလို့ရှိရင်တော့အမြန်ဆုံးသက်ဆိုင်ရာဆေးရုံကိုတွားဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဟူတာမှုအပိုင်းရောဘယ်လိုရှိလဲဆရာကြီ
းအဲ့လိုလူနာတွေရုတ်တရက်ရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်များများဟာကျွန်တော်တို့နှလုံးနဲ့သွေးကြောဌာနကိုရောက်လာတယ်ကျွန်တော်တို့ကြည့်လိုက်လို့ရှိရင်တော့အဲ့ဒီလက္ခဏာတွေတွေ့ပြီးကျွန်တော်တို့ Doppler ခေါ်တဲ့စက်နဲ့အတန်လိုင်းနဲ့ပေါ့လေဖမ်းပြီးတော့သွေးကုန်လုံးအတန်လိုင်းအတန်တွေလည်းမကြားတော့ဘူးနောက်ခြေထောက်လည်းအေးပြီးနောက်ဒီမှာလည်းနှလုံးရောဂါအခဏ်ကြီးလည်းရှိထားတယ်ဆိုလို့ရှိရင်တော့အများဆုံးသွေးကြေးစီကိုပေးရပါတယ်။နောက်သွေးမခဲစီပေါ့ဗျာ heparin လို့ဆေးမျိုးတွေပေးလို့ရပါတယ်။အ ဲ့တော့ပိတ်ဆို့တာကလူကတိုးတက်မှုအဲ့ဒါတွေပြီးတဲ့ကြားထဲရလည်းမရှိတာဘူးဆိုလို့ရှိရင်တော့အများဆုံးခွဲစီရမယ်ခွဲစီတယ်မှာတို့ဒီသူရောခွဲစီကူတာမှုနဲ့ကြည့်မယ်ဆိုရင်တော့အကြည့်ကျတဲ့ခွဲစီကူတာမှုမဟုတ်ပါဘူးသူကလို့ဆိုရင်ပေါင်ရင်းကနေပြီးတော့ပေါက်ပြည့်ရကမှာပိုက်အစီယူသူရောတောက်လျှောက်ကိုထိုးတက်လိုက်လို့ရှိရင်ချင်းမျက်စီဒီရောက်သွားတယ်အဲ့ဒီလိုသွားပြီးအဲ့ဒီဘောလုံးလေးကိုဖောင်းအောင်လုပ်ပြီးတော့သွေးကလေးကိုဆွဲထုတ်လိုက်တာမျိုးဆိုလို့ရှိရင်ကျွန်တော်ဒီဆုံးရှုံးရမယ့်ဟာကိုကာကွယ်နိုင်ငယ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေ့မှာဖြစ်လာမှာကုသတာထက်ဆက်လို့ရှိရင်ကာကွယ်တာကကောင်းတယ်ဆိုတော့ဘလို့လူမျိုးစားတွေကအခုလိုယောဂဖြစ်ဖို့အတွက်အန္တရာယ်ရှိနေပြီးတော့သူတို့အနေနဲ့ဒီကြိုတင်ကာကွယ်ရေးတွေလုပ်တင်လဲ
သူကလည်းခက်ကလည်းမြန်မာနိုင်ငံမှာလည်းတိုးတက်လာပြီးဖြစ်တဲ့အတွက်ကြောင့်နှလုံးယောဂရှိတဲ့လူအဆုတ်ရှင်မကောင်းတဲ့လူတွေဟာအဲကိုခေါ်တဲ့တဲ့နဲ့စမ်းတက်ပြီးတော့သွေးကဲရှိလားမရှိလားဆိုတာကိုကျွန်တော်သိနိုင်တယ်။အဲဒီသွေးကဲရှိနေပြီဆိုရင်အဲဒီသွေးကဲကအချိန်မီပြုတ်ခွင့်နိုင်တယ်ဆိုတာလည်းပြောလင့်ထားရမှာပေါ့ဗျာ။နောက်အဲဒီသွေးကဲကိုပြောအောင်သွေးမခဲစည်းတွေနဲ့ပျော်ပြီးပြည့်ချဲအပြည့်လဲအခုလိုပြုတ်ခွင့်ပြီးပိတ်ဆို့တာကိုကာကွယ်နိုင်တယ်။နောက်အနိတ်ပေါင်ရင်းကိုခြေပနှောင်းနဲ့တက်နင်းပြီးအပူထုတ်တာကိုတော့လုံးဝမလုပ်တင်ဘူးလို့ကျွန်တော်တို့ပြောရမယ်။နောက်တစ်ခုကအခုအစားအသောက်တွေမှာလည်းအစီရီကိုသားရများလာလို့ရှိရင်ဒီသွေးကြောတွေကိုအချိန်မီသူကပျက်စီးနေတဲ့အတွက်ကြောင့်အဲ့ဒါတွေလည်းရှော့စားဖို့နောက်ကိုယ်လက်ကျမကြီးတွေလှူရှားမှုတွေလုပ်ပေးမယ်ဒီချိန်ထဲမှာပဲခုနကကျွန်တော်ပြောခဲ့တဲ့နှလုံးယောဂအခမ်းရှိထားတဲ့လူတွေမှာသူဒါမျိုးတွေဖြစ်လာနိုင်တယ်ဆိုတဲ့အသိစိတ်ကရှိနေမယ်ဆိုလို့ရှင်ဒီလိုဖြစ်လာရင်ဒီလိုအများဆုံးတော့ပါလို့ပြောထားခြင်းအပြင်လည်းကျွန်တော်ဒီဘာဒီမဲပြပုတ်ပြီးဖြတ်ပြရတယ်အများကြီးကာကွယ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခါဒီစီချိုနဲ့နောက်ဆစ်လက်တောက်တဲ့သူတွေဝရတဲ့သူတွေရော
အာဒါလည်းသိရေးကြည့်ပါတယ်စီချိုယောဂအတိကဖြစ်စီတာတော့တွေးကြောတွေကိုဖြစ်ပါတယ်တွေးကြောတွေမှာစီချိုယောဂဖြစ်တဲ့သူတွေကအစီတများတဲ့ပုံများတယ်တွေးကြောယောဂရှိတဲ့လူတွေရဲ့တွေးကြောအတွင်းနိုင်ငံတွေမှာဆိုလို့ရှိရင်လည်းသူများတွေရဲ့ပုံပြီးတော့ပျက်စီးလွယ်တယ်နှလုံးအထူးစက်မှတ်ခန်းတွေမှာရောက်ရှိနေတဲ့လူတွေရဲ့60နဲ့85ရာခိုင်နှုန်းဟာစီတိုယောဂရှိတဲ့လူတွေဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်မို့လို့စီတိုယောဂဖြစ်ပြီးဆိုတာနဲ့သူ့ရဲ့သွေးကြောတွေကိုမှန်မှန်လေးဆစ်ဆစ်ပေးရမယ်။သွေးကုန်လုံးတွေကိုကောင်းရလား၊ကျွတ်ကအေးလား၊လမ်းလျှောက်လိုက်ရင်ကျွတ်တွေပါဒီနည်းနည်းနာလာလား၊ဒါမှမဟုတ်အဝေးဝေးမလျှောက်နိုင်ဘူးလား၊လျှောက်လိုက်ရင်နည်းနည်းနာနာပြီးပြီးမှလျှောက်လို့ရလား။အဲ့ဒါဆိုရင်သွေးကြောတွေကပိတ်မကောင်းဘူး။နောက်အဝလုံးတဲ့လူတွေကတော့တချို့ဝပါမယ်လို့လေအစီသိပ်မများတဲ့လူတွေရှိတယ်တွေးတယ်မှာဒါပေမဲ့တော်တော်များများတော့ဒီဝတဲ့လူမှာတွေးကြောတွေပျက်စီးမှုကတော့ပိုများတယ်ဆိုတာကိုဒီတပီးတာပဲအဲ့ဒါကိုယူဆရမယ်နောက်တစ်ချက်ကလည်းဆစ်လိတ်ပေါ့ဗျာဆစ်လိတ်ကတော့အဆိုးဆုံးပါပဲခင်ဗျာဒီရဲတောက်တဲ့လူတို့ဆစ်လိတ်တောက်တဲ့လူတွေရဲ့တွေးကြောကတာမန်လူတွေရဲ့တွေးကြောတဲ့အများကြီးဆိုးရွားတာပျက်စီးနေတယ်ဆိုတဲ့အထောက်အထားတွေတော်တော်အများကြီးရှိပါတယ်အမှုစရိတ်ရှော့တော့ပါမတက်နိုင်တန်းနိုင်ပြတ်ပြပါအရင်မတော့ပါနဲ့အစီရှော့စားကြပါကိုလက်လှူရှားမှုလုပ်ပါဒါမှမဟုတ်သွေးလက်ပတ်မှုကအမှန်တောင်းပြီးတော့နေပါလိမ့်မယ်ဆိုပြီးတော့ကျွန်တော်ပြောလို့ပြတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြတာပါရှင်တိုင်းရင်းသတင်းတော်အစီအစဉ်ကိုမထုတ်လွှင့်ခင်မှာတော့အခုဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရပါမယ်ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံနဲ့ရွေးကောက်ပွဲမှာအပြတ်သတ်နိုင်ခဲ့တဲ့ NLD ပါတီအစိုးရဖွဲ့လိုက်ပြီးမှုပြောင်းလဲနိုင်မဲ့အလားအလာတွေကိုဦးအောင်ခင်နဲ့အတူကိုကျော်ကျော်သိန်းကတင်ဆက်ထားပါရရှင
်။တရားအနာရှင်အမိန့်နဲ့ဖွဲ့စည်းတဲ့ချမ်းပုအစိုးရအဖွဲ့သက်တမ်းကုံဆုံးပြီးပြည်သူပါတီ NLD အစိုးရတက်လာတဲ့အတွက်ပြောင်းလဲချိန်တန်ပြီးဆိုတဲ့ရွေးကောက်ပွဲကြိုးကြတာအတိုင်းပြည်သူအတွက်စနေဟောင်းကိုပြောင်းလဲနိုင်လိမ့်မယ်လို့အကြီးအကျယ်မျှော်လင့်နေကြပါတယ်။ဦးသိန်းစိန်အစိုးရအမွေပေးခဲ့တဲ့ပြဿနာတွေကအများကြီးရှိပါလေ။ဒီအထဲမှာအစိုးရဟောင်းနဲ့အစိုးရတစ်အခြေခံသဘာဝမတူတာလည်းပါဝင်ပါတယ်။အစိုးရဟောင်းကိုအခွင့်အရေးကစစ်ဘုလူသားစားကဖွဲ့စည်းတာဖြစ်ပြီးအစိုးရတစ်ကိုအနစ်နာခံခဲ့တဲ့ပြည်သူကိုယ်စားလှယ်ကဖွဲ့စည်းတာမှုရွေးချက်ချင်းကွဲပြားပါတယ်။ဦးသိန်းစိန်လက်ထက်ကဝန်ကြီးဌာနတွေဖောင်းကျွားလို့ဇယိတ်အကုန်ကြများတာကိုလျှော့ချပြီးစစ်လက်တဲ့အစိုးရဖွဲ့စည်းတာဟာအခွင့်အရေးကစစ်ဘုဟောင်းကိုမြောက်စားတဲ့ဓလိကုံဆုံးပြီးလို့ယူဆရပါလိမ့်မယ်။အငိမ့်စားစစ်ဘုကြီးတွေယာတုကြီးကြီးနဲ့အဆောင်အယောင်တွေကိုရယူပြီးအောက်လက်ငယ်သားကိုပြိခိုင်းတဲ့ဓလိဟာဦးသိန်းစိန်လက်ထက်မှာဆက်လက်ရှင်သန်နေပါတယ်။ဒါကြောင့်မို့ အခွင့်အထူးဆုံးရှုံးသွားတဲ့စစ်ဘုခေါင်းတွေကမကြေမနက်ဖြစ်နိုင်ပါတယ်။ပြည်သူအကျိုးစီးပွားမြင့်တင်ရေးဟာအခွင့်အထူးခံစားတဲ့စစ်ဘုဓလေ့ရဲ့စံကျင်ပွဲဖြစ်ပါတယ်
။ဒိုင်းမှုပြည်သားရဲ့နေစဉ်ဘဝနဲ့အမြဲတမ်းထိတွေ့နေတာ PA ဌာနဖြစ်ပါတယ်။အစိုးရဖိနှိပ်ရေးရန်တရားအဖြစ်အသုံးပြုတဲ့ရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့နဲ့အကျဉ်းဌာနဟာပြည်ထရေးဝန်ကြီးဌာနလက်အောက်ခံဖြစ်ပါတယ်။ဒိုင်းရင်းသားဒေသမှာစစ်ဆင်နေတဲ့အစိုးရတပ်ဟာကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်တာမို့ဒီဌာနတွေနဲ့ပြည်သူလူထုအကြားဆက်ဆံရေးကောင်းမွန်လာမှသာပြောင်းလဲမှုကိုတိုင်းသူပြည်သားခံစားနိုင်ကြမှာဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးကိုပြည်ထရေးဝန်ကြီးလက်အောက်ကနေပြည်နယ်နဲ့တိုင်းဒေသကြီးအုပ်ချုပ်ရေးကိုလွှဲပြောင်းပေးရင်ပြည်သူကိုယ်စားလှယ်တွေပါဝင်လာမှာမို့ပြည်သူအကျိုးပြုလုပ်ငန်းတွေအကောင့်ထဲပေါ်နိုင်မှုကိုဆွေးနွေးနေကြပြီဖြစ်ပါတယ်။အနှစ်သာရပြောင်းလဲမှသာပြည်သူလူထုအကျိုးခံစားရပါလိမ့်မယ်။
မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မလအစည်းအဝေးစာမှာဖော်ပြတဲ့လူ့အခွင့်အရေးချိုးဖျက်မှုအလုံးဟာပြည်ထရေးနဲ့ကာကွယ်ရေးဌာနရဲ့လက်အောက်ခံအဖွဲ့အစည်းတွေကကျူးလွန်တာဖြစ်ပါတယ်။ငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြတဲ့ဒီမိုကရေစီအခွင့်အရေးကျင့်သုံးလို့မရအောင်ပြည်ထရေးဌာနကအဖမ်းအစည်းလုပ်ပြီးအယက်သားကိုဖိနှိပ်တာမျိုးမဖြစ်အောင် NLD အစိုးရကဆောင်ရွက်ရပါလိမ့်မယ်လို့ဆိုပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတရားကျော်ပါဝင်တဲ့လွှတ်တော်ကကမ္ဘာစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြန်လည်စီစစ်ပြေဖြစ်ဖြစ်ဖို့လေကုလသမဂ္ဂအစည်းအဝေးခန်းစာမှာအကြံပေးထားပါတယ် NLD အစိုးရဖွဲ့စည်းပြီးရပောင်းတရားအတွင်းမှာငြိမ်းချမ်းစွာဆန္ဒပြလို့အပန်းခံရသူတွေကိုလွှတ်ပေးပြီးဒီမိုကရေစီပြည်ပြင်းရေးဆက်လုပ်ဖို့ပန်ကြားထားပါတယ
်စစ်ဘုဟောင်းတွေကိုလက်ထောက်ညွှန်ကြားရေးမှုအဆင့်လောက်ကစပြီးဝန်ကြီးဌာနတွေမှာခန့်တဲ့အတွက်အစိုးရအကြီးအသေးညှန့်ပြင်းရတဲ့အဆင့်အလာကို NLD အစိုးရကရပ်ဆိုင်းပြရမှာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရဟာပြုပြင်ရေးကိုစလုပ်ပေမဲ့စစ်ဘုကိုအလုတ်ကျွေးပြုရတဲ့ delay ကိုမပယ်ဖြတ်နိုင်မဲဖြစ်ပါတယ်။အမိတ်နာခံတဲ့စစ်ဘုနဲ့စစ်ဘုဟောင်းတွေအခွင့်ထူးခံနိုင်အောင်ဖန်တီးထားတဲ့အုပ်ချုပ်ရေးရန်တရားကိုပြည်သူရေးရာဝန်ဆောင်မှုဌာနအဖြစ်အသွင်ပြောင်းရေးဟာ NLD အစိုးရရင်ဆိုင်ရမဲ့ပြဿနာကြီးတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်။စစ်ဘုဥယျာဉ်ရော့သွားတဲ့ဝန်ကြီးဌာနမှာလောက်ကြီးကန်ကြီးတိတိတတ်တာတိုးတက်လာတာတွေ့ရတဲ့လူမနစ်ကထုတ်ဝေတဲ့ Asian Journal of Public Affairs မှာသူတေသည် Patrick Strafford ကသုံးသပ်ထားပါတယ
် NLD အစိုးရဟာအရေးအချင်းဦးစားပေးတဲ့အဂရိကင်းစင်တဲ့အမျိုးသားအကျိုးစီးပွားရှေ့ရှုတဲ့ပြည်သူဗန္ဒာချွေတာတဲ့ချစ်လက်ခိုင်မာတဲ့အစိုးရဖြစ်ရမယ်လို့သမရဦးတင်းကျော်မလ21ရက်နေ့ကပြောသွားပါတယ်ရန်သာတထုတ်ယူရောင်းချတဲ့လုပ်ငန်းတွေမှာကိုကျိုးစီးပွားကူတာဥတီတဲ့စစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင် limited ဟာအယက်သားအစိုးရလက်လန်းမမီတဲ့အဖွဲ့အစည်းတွေဖြစ်နေပါလေစစ်ဘုလူဒန်းစားနဲ့ရောထွေးရှက်တင်ဖြစ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပြုပြင်ပြီးသိသာမြင်သာအောင်လုပ်ဖို့လိုအပ်ပါတယ်ပြောင်းလဲရမှာတွေကတော့အများကြီးပါစီးရဲမှုလျော့နည်းရေးပညာရေးလွတ်လပ်မှုရှိရေးစီးပွားရေးကျန်းမာရေးတိုင်းနာအရေးပြည်နယ်အုပ်ချုပ်ရေးအခြေခံဥပဒေပြုပြင်ရေးစတာတွေကိုငါးနှစ်အတွင်းပူပူကောင်းမွန်လာအောင် NLD အစိုးရကြိုးပမ်းရပါလိမ့်မယ်။ဘာသာရေးအထီးကရုံပြန်မဖြစ်အောင်လည်းထိန်းသိမ်းဖို့လိုပါတယ်။ဒါပေမဲ့ရွေးကောက်တင်မြောက်တဲ့အစိုးရကိုစိတ်သွားတိုင်းကိုမပါနိုင်အောင်လှုပ်ထားတဲ့အခြေခံဥပဒေကြောင့် NLD အယက်သားအစိုးရအနေနဲ့ဘယ်လောက်အထိအပြောင်းအလဲလုပ်နိုင်လဲဆိုတာကိုစောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ။
ဦးအောင်ခင်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရပါရှင်။တိုင်းရင်းသတင်းတော်အစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာစနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကြိုတင်သိပေးပါရစေရှင်။
သမရသည်ဦးထင်ကျော်ဦးဆောင်တဲ့ဆိုးရအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-9994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VU American တန်ရဲ့ကြာတာပရင်းညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုကတော့တိုင်းရင်းသားဒေသတွေကအချိန်ဤအဖြစ်ပြက်သတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းတော်အစီအစဉ်အလှည့်ရောက်ပါပြီရှင်။နေ့ခြားဒေသသတင်းတောက်တွေကစူးစီးတင်ပြထားပါတယ်။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့စကိုင်းပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးညီပုကိုခန့်အပ်တဲ့အပေါ်ရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေကအစည်းအဝေးခန်းမကနေကန့်ကွက်ထွက်ခွာခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒုထဝတီမြစ်ပေါ်မှာတည်ဆောက်နေတဲ့ရေကတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုခဲ့ကြတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့နဲ့မထိုးနိုင်သေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့ဆုံးသူနေကြတဲ့အကြောင်းတွေကိုစားစားရမှာပါရှင်
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမတ်လ28ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေတင်သွင်းတဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ကိုစားပြုမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးညီပုအမိကြေညာတဲ့အချိန်မှာရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေအစည်းအဝေးခန်းမကကန့်ကွက်ထွက်ခွာခဲ့ကြပါတယ်အခုလိုကိုယ်စားလှယ်တွေထွက်ခွာရတာဟာရခိုင်ပြည်နယ်အစိုးရကိုရခိုင်အမျိုးသားပါတီကဥဆောင်ဖွဲ့စည်းခွင့်ရရှိဖို့လိုလားနေတဲ့ရခိုင်ပြည်သူမဲဆန္ဒရှင်တွေရဲ့ဆန္ဒနဲ့တထက်တီးရှိတယ်ဆိုတာကိုပြသတာဖြစ်တယ်လို့မြေပုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်ရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့ရခိုင်အမျိုးသားပါတီကအစိုးရမဖွဲ့နိုင်တဲ့အတွက်ဝန်နေချင်းအထင်အမှတ်အနေနဲ့ရခိုင်အမျိုးသားပါတီကကိုယ်စားလှယ်တွေဖဲချိုးအနှက်ယောင်ချိတ်ပြီးလွတ်တော်အစည်းအဝေးတက်ခဲ့ကြပါတယ်ရခိုင်အမျိုးသားပါတီဟာရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့အတွက်ရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်တင့်မင်းဆောင်2016နဲ့နှင့်မင်းဆောင်2016တို့ထုတ်ပြန်တောင်းဆိုထားသလိုရခိုင်အမျိုးသားပါတီကရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်မြောက်ဦးစစ်တွေဘူးတီတောင်နဲ့မောင်တော်စတဲ့မြို့နယ်တွေမှာလည်းမကြသေးမီကထောင်နဲ့ချီတဲ့ပြည်သူတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြစ်ခေါ်ဒုထဝတီမြစ်ပေါ်တည်ဆောက်နေတဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းပြည်လူထုအဖွဲ့အစည်းတွေကနေမှ30ရက်နေ့ကတောင်းဆိုခဲ့ပါတယ်ဒီဘောမျိုးမြောက်ဘက်ခုနှစ်မိုင်အကွာတာတီကျေးရွာကလီလူရေကာတာကြောက်မဲမျိုးနယ်တွင်ကတာလုံးဆဲခေါ်အထက်ရေရွာရေကာတာနောင်ချုံမျိုးနယ်ကအလေရေရွာတွေမှာလက်စစ်တပ်အားထုတ်လုပ်ဖို့တမနာဦးတိန်စိန်ဆွေရကနေခုပြင်းပြင်းချပေးထားတာကိုပြန်လည်ရုတ်တိန်ပေးဖို့တောင်းဆိုခဲ့တာပါဒီရေကာတာတည်ဆောက်မယ်ဆိုရင်ဒေသခံတွေနေရက်ကိုစွန့်ခွာတော့ရမှာဖြစ်ပြီးလူနေအိမ်နဲ့စီတီပထိုးတွေလည်းရေအောက်ရောက်သွားမယ်အပြင်တဘာဝပတ်ဝန်းကျင်အနေထားပြည့်ယွင်းသွားမှာလို့တုတ်ထောက်တွေမြေကာကွယ်ဆောင်ရှောက်ရေးပြောရေးဆိုခွင့်ရှိသူနန်းလောက်ခမ်းကပြောပါတယ်အထက်ရေရွာရေကာတာတည်ဆောက်ရမှာတရုတ်ဆူဆလန်ဂျမ်နီနဲ့ဂျပန်ကုမ္ပဏီတွေပါဝင်ပြီး2018ခုနှစ်မှာပြီးတက်ဖို့လျှာထားပါတယ်
ချင်းပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကဥစလိုင်းလျံလွယ်ကိုမတ်လ29ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ချင်းပြည်နယ်လွတ်တော်ပုံမှန်အစည်းအဝေးမှာအတည်ပြုခန့်အပ်လိုက်ကြပါတယ်ဥစလိုင်းလျံလွယ်ဟာ2015ရွေးကောက်ပွဲတုန်းကဖလန်းမြို့နယ်ပြည်နယ်လွတ်တော်မဲဆန္ဒနေမြင်းနှစ်ကနေရွေးကောက်ခံရသူဖြစ်ပါတယ်ချင်းပြည်နယ်ဖလန်းမြို့နယ် IE ဘွယ်ဇာတိဖြစ်တဲ့အသက်62နှစ်အရွယ်ဥစလန်းလျံလွယ်ဟာရန်ကုန်တက္ကသိုလ်ကနေဥပဒေဘွယ် LLB ရရှိထားသူဖြစ်ပြီး1983ကနေ2014ခုနှစ်အထိဥပဒေအရာရှိအဖြစ်အစိုးရတာဝန်ထမ်းဆောင်ခဲ့ပါတယ်သူဟာတက္ကသိုလ်ကျောင်းသားဘဝမှာလည်းချင်းကျောင်းသားလှုပ်ရှားမှုတွေမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့သူဖြစ်ပါတယ်
NLD အစိုးရတိနဲ့ငင်းချမ်းရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ကချင်လူလတ်ရေးအဖွဲ့ KIO ကနေအရက်သားတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းနေပြီဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငင်းချမ်းရေးနဲ့နိုင်ငံရေးရှေ့လုပ်ငန်းစဉ်အကြံပေးအဖွဲ့လို့နာမည်ပေးထားတဲ့အဖွဲ့ကိုပြည်နိုင်ငံရေးပါတီအတင်းအဖွဲ့နဲ့မပတ်သက်တဲ့သူတွေနိုင်ငံရေးငင်းချမ်းရေးနဲ့ပတ်သက်ပြီးစိတ်ဝင်စားသူတွေနဲ့ဖွဲ့စည်းသွားမှာဖြစ်ပြီး KIO မှခေါင်းဆောင်၅ဦးကချင်ရှမ်းမြောက်ရန်ကုန်နဲ့မန္တလေးစတဲ့ဒေသအသီးသီးကအရက်သားပြည်သူ31ဦးဖွဲ့စည်းသွားမယ်လို့ကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့ PCG ကဦးအင်ရှန်ဆန်းအောင်ကပြောပါတယ်ငင်းချမ်းရေးနဲ့နိုင်ငံရေးရှေ့လုပ်ငန်းစဉ်အကြံပေးအဖွဲ့လုပ်ငန်းစဉ်ကိုလာမယ့်ဧပြီလအထဲမှာထုတ်ပြန်ကြေညာသွားမှာဖြစ်ပြီးအကြံပေးအဖွဲ့ရုံးကိုမြစ်ကြီးနားမြို့နဲ့လိုင်စာမြို့တို့မှာဖွင့်လှစ်သွားမှာဖြစ်တယ်လို့ဦးအင်ရှန်ဆန်းအောင်ကပြောဆိုသွားပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့မန်ဂျေရွာသား35ဦးကိုမတ်လ18ရက်နေ့ကအစိုးရတပ်မှ66ကဖမ်းဆီးခေါ်ဆောင်သွားပြီးဖုန်ကြီးကျောင်းမှာ3ရက်ခန့်စစ်ကြောမှုတွေလုပ်ပြီးနောက်မှာပြန်လွတ်ပေးခဲ့ပါတယ်။ဒီအဖမ်းဆီးခံရွာသားတွေကိုဒေသရင်းလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့စွပ်စွဲချက်နဲ့မြန်မာတပ်မတော်ကနေဖမ်းဆီးခေါ်ဆောင်ခဲ့တာလည်းဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့ NCA ကတနိုင်ငံလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲပြားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကနေရှေ့ဆက်ပူးပေါင်းလှုပ်ဆောင်ရေးကိစ္စနဲ့ပတ်သက်ပြီးမတ်လ28ရက်နေ့ကထိုင်းနိုင်ငံမှာပထမဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲအခြေအနေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင်
ထိုင်းနိုင်ငံချင်းမှမြို့မှာကျင်းပခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ UNFC ကနေဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲအခြေအနေကိုတော့ ARP ခေါ်ရခိုင်လူမျိုးရေးပါတီဒုတိယဥက္ကဋ္ဌဦးခိုင်စိုးနိုင်အောင်ကပြောပါတယ်
ဘယ်ကြော့တယ်မှာဆိုတော့ကျွန်တော် unity တိစောက်တဲ့ခါဘယ်လိုဆွေးနွေးရမလဲပေါ့နော်လက်မှတ်ထိုးတဲ့ဖွဲ့နဲ့လက်မှတ်ထိုးတဲ့ဖွဲ့ပြန်ပြီးတော့အလုပ်လုပ်နေတော့ဘယ်လိုလုပ်လို့ကြမလဲဆိုတဲ့ပုံမှာပေါ့မှာ alert ဆွေးနွေးရတဲ့အပြန်လမ်း information တွေပေးရတယ်နောက်တကြိမ်တွေ့ဖို့အတွက်ပေါ်တော့ချက်မယ
် NCA စာချုပ်လက်မှတ်ရေးထိုးရေးကိုယ်စားလှယ်များအုပ်စုမှာ ALP ဒုတိယဥက္ကဋ္ဌနှင့်ဦးခိုင်စိုးနိုင်အောင်ကဦးဆောင်ပြီး TPN ဘက်ကတော့ကရင်မျိုးသားတိုးတက်ရေးပါတီကခူးရယ်ကဦးဆောင်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့2015ခုနှစ်အောက်တိုဘာလမှာ NCA PS ချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းအမြင်မတူမှုတွေကြောင့်အခုပထမဆုံးအကြိမ်တွေ့ဆုံခဲ့တာပါအပြစ်ရထားတဲ့တပ်ဖွဲ့တွေကရောအပြစ်မရဒေတဲ့တပ်ဖွဲ့တွေကရောအနာကလက်တွဲဖော်ဆောင်ရဲ့အတွက်ဆက်လက်တွေ့ဆုံဆွေးနွေးကြမယ်လို့ခူးရယ်ကပြောပါတယ
်ကျွန်တော်တို့ရှေ့ဆက်သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးပေါ့နော်ကျွန်တော်တို့အများဆုံးတွေ့ဆုံနိုင်ကြရင်ဆွေးနွေးနိုင်ကြရင်အကောင်းဆုံးလို့တော့အမြင်သဘောထားတွေဖလှယ်ကြတာရေလို့ရှိတယ်
အခုအပြစ်ရထားတဲ့အဖွဲ့နဲ့အပြစ်မရဒေတဲ့အဖွဲ့တွေတွေ့ဆုံတာဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ
်ဒီနှစ်ဖွဲ့လာတွေ့တာဒါကောင်းတဲ့လက္ခဏာဖြစ်တယ်အခုကြားရတာကတော့လက်နက်ကိုင်တော်လိုင်းရေးအဖွဲ့အစည်းတွေပေါင်းစုံအကြီးလာခံတရက်ကိုကျင်းပမယ်ဘို့ကျူးဆိုင်ပြင်းကြမယ်လို့ကြားရဒါဟာကောင်းတဲ့လက္ခဏာဖြစ်တယ
်မြို့ပြင်ဆိုစီ NCA အပေါ်အာဏာရ NLD အစိုးရတည်းရဲ့တဘောထားကအခရာကြတယ်လို့ဦးခိုင်စိုးနိုင်အောင်ကပြောပါတယ
် NCA ကိုသူတို့ကလည်းမထူသေးဘူးကျွန်တော်တို့ကမထူပြီးဆိုတာသိအပေါ်မှာ NCA ကိုမှနှစ်ဖက်စလုံးကမထူဖို့လိုတယ်လို့သဘောထားရှိတယ်အဲ့ဒီပေါ်မှာ NLD အစိုးရရဲ့သဘောထားလိုတယ
်မတ်လ29ရက်နေ့ချင်းမိုင်မြို့တွေ့ဆုံပွဲမှာနှစ်ဖက်တပ်ဖွဲ့ဝင်တွေဟာ RCS ကလွှဲပြီး2013ခုနှစ်လိုင်စာမြို့မှာဖွဲ့စည်းခဲ့တဲ့ NCC တနင်္ဂနွေလုံးအပြစ်ခတ်ရက်စေပူပေါင်းဆောင်ရွက်ရေးအဖွဲ့မှအဖွဲ့ဝင်တွေဖြစ်ကြပါတယ
်ထပ်ပြီးတော့နိုင်ငံတော်သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရတစ်ကနဲ့မြို့အမျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုပြည်ထောင်စုဝန်ကြီးအဖြစ်ရွေးချယ်ခန့်အပ်လိုက်ပါတယ်အခုလိုပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်ရတဲ့အပေါ်မြို့နိုင်ငံရေးပါတီတွေနဲ့မြို့အရေးလှုပ်ရှားသူတွေကဘယ်လိုအမြင်ရှိနေပါသလဲဆိုတာကိုမြင့်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
မော်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုတိုင်းနာရေးရာဝန်ကြီးခန့်အပ်ခံလက်ရတဲ့ပေါ်မှာမော်မျိုးသားပါတီအတွင်းမှုနှစ်ဖြစ်တဲ့နိုင်စိုးမြင့်ကအခုလိုပြောပါဗျ။ဒေ
ါက်တာကြီးကမော်မျိုးသားပါတီကိုဖိတ်တယ်ဆိုရဖွဲ့ဝင်တနည်းရတိုင်းနာရေးရာဝန်လက်ခံပေးဖို့နောက်ဆိုတဲ့ဒီတောင်းဆိုချက်ပေါ်မှာဒေါက်တာကြီးကိုကြောင်းကြားတယ်။ဒေါက်တာကြီးကပြောတာကအဲ့ဒီကကျွန်တော်တို့ရံဘက်ဖွဲ့စည်းလို့မဟုတ်ဘူးလေမိတ်ဖက်ဖွဲ့စည်းတယ်ပဲ။ကျွန်တော်တို့ကဘာမှကောက်ရှာမရှိဘူ
း။အန်အဒီကနေနိုင်သက်လွင်ကိုတိုင်းရနာရဲရဝန်ကြီးဖြစ်ခါအားလိုက်တဲ့ပေါ်မှာမွန်ပြည်လူလူတို့များစုကတာဟာမွန်တွေကိုတွေးကွဲအောင်လောက်တာပဲဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်။တိုင်းရနာရဲရဝန်ကြီးခါအားခံရတာနဲ့ပတ်သက်ပြီးမွန်နိုင်ငံရဲကိုအနီးကစောက်ကြည့်နေတဲ့မင်းမင်းနွယ်ကအခုလိုပြောပါတယ်
ပြောကြပါဘူးတိုင်းနာကိုတိုင်းနာဤအဝိသနာပေးတာကဒါအနစ်မပါတဲ့နေရာပေးမှုလို့ပဲနေပါလေ။ဒါကြောင့်လဲဆိုတော့မြစ်တိုင်းနာပါတီကမှသူတို့ကမူဝါဒရေးရာရရှိနိုင်မှုကိုရယူခြင်းမရှိပဲနဲ့ဩသာရှိတဲ့ပါတီကောင်းဆောင်များကိုဆွဲထုတ်ခတ်အပ်လိုက်ခြင်းအဖြစ်ပါတီများအတွက်အကွဲအပြဲများဖြစ်ပေါ်စီပြီးတော့ပါတီအားနဲ့ချိနဲ့သွားအောင်ပေါ်စီကသူတို့ရွေးချယ်လှုပ်ဆောင်နေတယ်လို့နေပါတယ
်။မော်မျိုးသားပါတီကတော့တာဟာဝန်တာကုံယူရမယ့်အခွင့်အရေးတစ်ခုလို့နိုင်စိုးမြစ်ကဆက်ပြောပါတယ်
။ကျွန်တော်တို့ကအမျိုးသားနိုင်ငံကြီးလုပ်နေတဲ့ဖွဲ့စည်းတယ်လေ။တိုင်းဒေသနိုင်ငံကြီးလုပ်နေတဲ့ဖွဲ့စည်းတယ်ဆိုတော့အခုတိုင်းဒေသရေးရုံကြီးကန်ရတယ်ဆိုတော့ဒါကိုလှုပ်ချင်တဲ့ဆန္ဒအတိုင်းဒီဌာနကိုကန်ရတယ်ဆိုတော့ဒါလှုပ်တင်တယ်လှုပ်ထိုက်တယ် ada kulu ni ni. Di bawah mata cuaca bukan yang demarai sih, mula kuih mesra. Di dua jam jangan lupa sih, kuih buksa jam sih.
Tapi malay, anak di nenek kah, mami utah badi tu aku tahu, tapi na ye ya wanji pihkan ame sura guru, badi ko daya we jangja lara masih bulu le naisumi kah biar bare, tapi na ye ya wanji tanah utin jo usang le soya leta ma bopo lare, wanji tanah ati teku biar bare.
Aku dengan jenca guru nasin saya mawasan.
ยังคันบินเนลุดดอสีเวมาในงานนัดมาจากอุทิศจอกันนี่มีเต็นท์ด้วยเนี่ยบินเนลุดดอกุสเลยอุ่นยิบุกุขันอาจจะเอ๋ยยังคันมีตัวปาร์ตี้ลุดดอกุสเลยรู้กันนี่สีเวขมากันนี่กังกว่าทักขวาเข้าจาวาเลยตอนนี้ชินเวคุณน่าเสงเข้าจาระกันรอบีเอ็นไอวันนัดได้รู้กันนี่เป็นเต็นท์ตัวเมจันยินเต็นท์ตัวเว็บสิบปาร์เลยนักเต็นท์แบบสีเสมาเป็นสูตรยาอวัชชะจมากกันอันนั้น
ในจ้าติดตามเรื่องราวที่สุสีเต็มเสตเต้ได้ยินเรื่องราวสิ่งกูน่าสนใจจ้าราวาเช่นที่สิ่งนี้ดูฟิวเอกาทั่วเลยเนี่ยเป็นสิ่งกันอะไรเรื่องนี้เรื่องสามารถรู้ฟิวเอออินเทอร์เน็ตเว็บไซต์เลยซะเบอร์มิสดอทฟิวเอนิวส์ดอทคอมมาอัตราเนี่ยน่าสนใจที่ลูกที่ตามเรื่องนี้กูรอสานเลยเพลย์ลุยอาบาร์เรฟิวเอเมริกันตันเย่จ้าดาบรินิยามีมาบัดาสิ่งนี้กูวาชินาดิซิมิโรกาลีทายทั่วเลยปีนี้ราวาเช่น ช่วงรุ่ยเดียดมันเนี่ยพี่มันเนี่ยชาวนาอีกันนี่คนนั้นอีสิ่งนี้ก็รอไลน์นู้มีดาตรงสันเนี่ยลีเซ่ลีเซ่กูเนี่ยงานเซรุกันนี่พายุน่าสนุยาวาเรชั่นอากูการอัตรินจิจูกูโคจูจอติงอัตเล็ตจินยาปีบ้าอเมชั่นอเมริกันธรรมดาบรากูบามาฮะตุยธรรมดาแต่เดือนเดือนลีจิมยาวเนี่ยน้องส่งจิมยาวนิวเคลียร์เบงกิลุนยูเอสัยยาที่ดีสิ่งนี้กูว่าเช่นนั้นมีรูมาริกนี่เล็กขันจิมบ้าบุชิบาร์เลยน้องกุริยาเย่นิวเคลียร์เล่นเนี่ยทั่วโลกยังสั
အန်ဒရယ်နဲ့တုံနိုင်တဲ့အခြေအနေရှိနေသေးပဲဆိုတာသမရဥပမာကအတိအမှတ်ပြုပြောထားပါတယ်။ထိပ်သီးအစည်းအဝေးမတိုင်ခင်မှာတော့သမရဥပမာဟာတောင်ကိုရီးယားသမရဖာကွန်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့နဲ့တွေ့ဆုံဆွေးနွေးပါတယ်။မြောက်ကိုရီးယားကဇန်နဝါရီလမှာနျူကလ িয়ার ဆန်သက်တာဖေဖော်ဝါရီလမှာတာဝိုပစ်ဒုံးရင်ပြစ်လွတ်ဆန်လွတ်တာတွေလုပ်ခဲ့ပြီးတဲ့နောက်ချင်းချောက်မှုအန်ဒရယ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါ။အဲဒီနောက်မှာတော့သမရဥပမာဟာတရုတ်သမရရှီကျင်းပင်နဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ဒီကရနေ့နိုဝင်ဘာလကပါရီမြို့တော်ကိုတိုက်ခတ်မှုတွေအ धिक တန်တရားရှိသူရဲ့ရှိနေကသူ့အမှုတွေဟာတိုက်ခတ်မှုကိုစုံစမ်းစစ်ဆေးနေတဲ့ပြင်သစ်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ချင်နေပါတယ်လို့ပြောလိုက်ပါတယ်။သူအဖမ်းခံထားရတဲ့ Brussels မြို့တော်ကနေပြင်သစ်နိုင်ငံကိုလွှဲပြောင်းမဲ့ကိစ္စဆာလာအဗ်ဒူဆလမ်အနေနဲ့ရင်ဆိုင်ကမ်းကွက်မှာမဟုတ်ဘူးလို့ရှိနေစီဒရစ်မွိုင်ဇေးကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။တိုက်ခတ်မှုဖြစ်ပြီးလေးလကြာရှောင်တိန်နေပြီးတဲ့နောက်မတ်လ17ရက်နေ့က Brussels မြို့တော်မှာသူ့ကိုဖမ်းမိတာပါ။ပါရီမြို့တော်မှာလူပေါင်း130တေဆုံးရတဲ့တိုက်ခိုက်မှုတွေကူညီစီစဉ်ခဲ့တယ်ဆိုပြီးသူ့အပေါ်မှာဆွဆွဲထားပါတယ်။ကျူဘားနိုင်ငံကွမ်နာနာမိုပင်လယ်ကွေ့အမေရိကန်ရေတဲအခြေစိုက်စခန်းကအကျဉ်းစခန်းမှာထိန်းသိမ်းထားတဲ့အကျဉ်းသားတဒါဇင်လောက်ကိုလွှဲပြောင်းပေးဖို့စီစဉ်နေတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကကွန်ဂရက်လွှတ်တော်ကိုကြောင်းကြားထားပါတယ်။အကျဉ်းသားတွေကိုလက်ခံဖို့နှစ်နိုင်ငံထက်မနည်းကသဘောတူထားပြီးပြီလို့အမည်မဖော်တဲ့တာဝန်ရှိသူတွေကသတင်းဌာနတွေကိုပြောပါတယ်။ဆာဗီယာအစွန်းရောက်အမှုသားရေးဝါဒီခေါင်းဆောင် Voyer Slav Sisel အပေါ်ဆွဲတင်ထားတဲ့စစ်ရာဇဝတ်မှုနဲ့လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်မရှိဘူးလို့စစ်ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂတရားခွန်ရုံးကဆုံးဖြတ်လိုက်ပါတယ်။1990ပြည့်နှစ်တွေကဖြစ်ခဲ့တဲ့ Balkan စစ်ပွဲနဲ့ဆက်ဆက်ပြီးတော့သူ့ပေါ်မှာဆွဲချက်တင်ထားတာပါ။2022ခုနှစ်ကမ္ဘာ့ဘောလုံးပြိုင်ပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပခွင့်ရထားတဲ့ကာတာနိုင်ငံမှာဘောလုံးပွဲအတွက်တည်ဆောက်ရေးလုပ်ငန်းအများပြားဟာအတင်းအဓမ္မအလုပ်ခိုင်းစေတဲ့ဖြစ်ရပ်မြောက်စေတယ်လို့ပြည်ပဆိုင်ရာလူငင်းချန်တာကွင်းအဖွဲ့ AI ရဲ့အစီအကံစာအတစ်တခုထဲမှာဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညပိုင်းစီစဉ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်။ကျမခင်ဗျူထွေးပါရှင်။ View American တန်ရဲ့ကြာတာပရိညစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9နိုင်ကနေ9နိုင်ခွဲထိကိုတော့လိုင်းလက်မီတာ190 kHz 59.5 ကနေအတန်းလွှင့်ခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VUI ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.